បរទេសបន្ថែមទៀតពីប្រទេសកម្ពុជាអញ្ចឹងសូមអរគុណដោយពេលវេលាខ្លីសូមជម្រាបលា
សូមអរគុណបាទ
អរលោកអ្នកស្ដាប់ជាទីមេត្រីនៅក្នុងការផ្សាយជាបន្តបន្ទាប់ទៅនេះលោកអ្នកនឹងបានស្ដាប់ព័ត៌មានអន្តរជាតិលើកទី2និងសេចក្តីរាយការណ៍អំពីសមិទ្ធផលរបស់ប្រទេសកម្ពុជាក្នុងការខិតខំប្រឹងប្រែងខាងសុខភាពមាតាដែលនឹងលើកឡើងនៅឯកិច្ចប្រជុំអង្គការសហប្រជាជាតិនៅខែកញ្ញាខាងមុខនេះតទៅនេះលោកជឹងពូជីនសូមជូនដើមរឿងនៃព័ត៌មានសំខាន់ៗនៅយប់នេះ
ប្រទេសជប៉ុនគ្មានផែនការចូលរួមធនាគារវិនិយោគទុនហេដ្ឋារចនាសម្ព័ន្ធអាស៊ីរបស់ចិនទីក្រមជនជាតិភាគតិចចំនួន16របស់ភូមាបានចុះហត្ថលេខាឈប់បាញ់គ្នាជាមួយរដ្ឋាភិបាលមេបញ្ជាការនាវារបស់សហរដ្ឋអាមេរិកនៅមហាសមុទ្រប៉ាស៊ីហ្វិកនិយាយថាចិនកំពុងវាយទីយកទឹកដីនៅក្នុងសមុទ្រចិនខាងត្បូង
លំដាប់តទៅនេះលោកជឹងពូជីនសូមជូនព័ត៌មានអន្តរជាតិសូមអញ្ជើញលោកពូជីន
អរគុណប្រទេសជប៉ុនគ្មានផែនការចូលរួមធនាគារវិនិយោគទុនហេដ្ឋារចនាសម្ព័ន្ធអាស៊ីដែលដឹកនាំដោយប្រទេសចិននេះតាមការបញ្ជាក់របស់អ្នកនាំពាក្យរដ្ឋាភិបាលជប៉ុននៅថ្ងៃអង្គារនេះខណៈដែលកោះតៃវ៉ាន់បានប្រកាសថាខ្លួននឹងដាក់ពាក្យសុំជាសមាជិកភាពដើម្បីចូលរួមជាមួយប្រទេសរាប់សិបទៀតនៅក្នុងការចុះហត្ថលេខាលើកិច្ចប្តេជ្ញាផ្ដៅមួយដែលត្រូវបានជំទាស់ប្រឆាំងដោយរដ្ឋាភិបាលអាមេរិកលោកយូស៊ីហេដេស៊ូហ្គានាយកតការឡៃបានប្រាប់ពួកនាយកព័ត៌មានថាជប៉ុនដែលជាប្រទេសមានសេដ្ឋកិច្ចធំទី3របស់ពិភពលោកនៅកំពុងស្វាស្វែងរកចម្លើយអំពីថាតើស្ថាប័នផ្ដល់ហិរញ្ញវត្ថុក្នុងតំបន់នោះនឹងត្រូវគ្រប់គ្រងយ៉ាងដូចម្ដេចលោកស៊ូហ្គាបាននិយាយទៀតថានៅថ្ងៃនេះជប៉ុននឹងមិនចូលរួមជាមួយធនាគារវិនិយោគទុនហេដ្ឋារចនាសម្ព័ន្ធអាស៊ីនោះទេហើយជប៉ុនមិនទាន់បានទទួលការបញ្យល់ដ៏ច្បាស់លាស់ពីប្រទេសចិននៅឡើយទេសហរដ្ឋអាមេរិកបានផ្ដាច់ខ្លួនពីធនាគារនោះដោយមានប្រទេស40រួមមានសម្ព័ន្ធមិត្តសំខាន់ៗនៅក្នុងតំបន់អាស៊ីនិងអឺរ៉ុបរបស់អាមេរិកបានចូលរួមធនាគារនោះរដ្ឋាភិបាលទីក្រុងវ៉ាស៊ីនតោននិយាយថាធនាគារក្នុងតំបន់ដែលមានទីតាំងនៅក្នុងទីក្រុងប៉េកាំងគួរតែធ្វើការក្នុងភាពជាដៃគូជាមួយស្ថាប័នដែលមានស្រាប់ដូចជាធនាគារអភិវឌ្ឍអាស៊ី ADB ដែលគ្រប់គ្រងដោយប្រទេសជប៉ុនហើយនិងធនាគារពិភពលោក World Bank ដែលគ្រប់គ្រងដោយសហរដ្ឋអាមេរិកហើយនិងមូលនិធិរូបិយវត្ថុអន្តរជាតិ IMF រដ្ឋាភិបាលនៃប្រទេសភូមានិងពួកតំណាងមកពីក្រមឧទាមជនជាតិភាគតិចសំខាន់ៗចំនួន16បានចុះហត្ថលេខាលើសេចក្តីព្រាងឈប់បាញ់គ្នាដែលមានគោលបំណងបញ្ចប់ចំនួនប្រដាប់អាវុធអស់រយៈពេលជាច្រើនទសវត្សរ៍នោះថ្លែងនៅឯការចុះហត្ថលេខានៅថ្ងៃអង្គារនេះនៅក្នុងទីក្រុងរ៉ង់គូនប្រធានាធិបតីធៀនសៀនបានសរសើរគម្រោងកិច្ចព្រមព្រៀងសន្តិភាពថាជាជំហានទី1ឆ្ពោះទៅកាន់ការសន្តិនិកាននយោបាយជាមួយពួកក្រមឧទាមមុនពេលកិច្ចព្រមព្រៀងផ្តាច់ព្រាត់ត្រូវចុះហត្ថលេខាមុនដំបូងពួកឧទាមមានផែនការធ្វើសន្និសីទដើម្បីបញ្ចប់លក្ខខណ្ឌខ្លះគ្មានការបរិច្ឆេទសម្រាប់សន្និសីទនោះត្រូវបានកំណត់ទេអង្គការសហប្រជាជាតិបានសរសើរសេចក្តីព្រៀងនៃកិច្ចព្រមព្រៀងឈប់បាញ់គ្នាទូទាំងប្រទេសឬ NCA ថាជាសម្បត្តិផលប្រវត្តិសាស្ត្រដ៏សំខាន់មួយលោកវិជ័យណាំបៀទីប្រឹក្សាពិសេសរបស់អង្គការសហប្រជាជាតិបាននិយាយនៅក្នុងសេចក្តីថ្លែងការណ៍ថាការចុះហត្ថលេខាលើសេចក្តីព្រៀងនៃកិច្ចព្រមព្រៀងឈប់បាញ់គ្នាជាជំហានមុនដំបូងឆ្ពោះទៅកាន់ការសន្ទនាកាន់តែធំឡើងដើម្បីដោះស្រាយបញ្ហានយោបាយនិងយោធាដែលនឹងទ្រោះត្រាយផ្លូវសម្រាប់ភូមិមួយដែលមានគ្រប់ជនជាតិទាំងអស់ហើយនឹងរួមរស់ជាមួយគ្នានៅថ្ងៃអនាគតកិច្ចព្រមព្រៀងនៅថ្ងៃនេះជាសញ្ញាមួយនៃកម្រិតថ្មីមួយនៃការទុកចិត្តគ្នាហើយនឹងកិច្ចសហប្រតិបត្តិការដែលកើតមានឡើងរវាងអតីតគូស្ទើហើយពន្លកនៃការផ្លាស់ប្ដូរក្នុងប្រតិភូមិកំពុងចាប់ផ្ដើមហើយមេបញ្ជាការនាវារបស់សហរដ្ឋអាមេរិកនៅមហាសមុទ្រប៉ាស៊ីហ្វិកនិយាយថាចិនកំពុងប្រើប្រាស់ការរៀនយកដីដើម្បីបង្កើតតំបន់ដីខ្សាច់យ៉ាងធំមួយក្នុងតំបន់មានចំនួននៃសមុទ្រចិនខាងត្បូងដែលបណ្ដាលឲ្យមានការព្រួយកង្វល់យ៉ាងខ្លាំងអំពីគោលបំណងយកទឹកដីរបស់ចិននេះ ឧត្តមនាវី Harry Harris Jr. បានប្រាប់សន្និសីទនាវីមួយនៅក្នុងប្រទេសអូស្ត្រាលីនៅថ្ងៃអង្គារនេះថាការប្រកួតប្រជែងទាមទារទឹកដីដោយប្រទេសជាច្រើនកំពុងបង្កើនការតានតឹងនៅក្នុងតំបន់លោក Harris បាននិយាយទៀតថាមានការព្រួយកង្វល់ពិសេសអំពីអ្វីដែលលោកបានហៅថាការទន្ទ្រានយកដីដែលមិនធ្លាប់មានកាលពីពេលមុនដែលបានធ្វើឡើងដោយប្រទេសចិននៅពេលបច្ចុប្បន្ននេះលោកបានមានប្រសាសន៍ទីថាចិនកំពុងបង្កើតជញ្ជាំងខ្សាច់ដោយមានម៉ាស៊ីនបូមខ្សាច់នៅក្នុងទឹកដីដែលចិនបានទាមទារនោះក្រសួងការពារប្រទេសប៉ូឡូននិយាយថាខ្លួនមានផែនការវឹកហាត់អ្នកបង្ហាត់កងទ័ពអ៊ុយក្រែនប្រហែល50នាក់ក្នុងឆ្នាំនេះដើម្បីចូលរួមកិច្ចខិតខំប្រឹងប្រែងរបស់អង្គការអូតង់ដើម្បីធ្វើឲ្យប្រសើរឡើងនូវសមត្ថភាពវិស័យការពារប្រទេសរបស់អ៊ុយក្រែននៅពេលដែលប្រទេសនោះធ្វើការតស៊ូជាមួយការបះបោរដែលគ្រប់គ្រងដោយប្រទេសរុស្ស៊ីនៅក្នុងតំបន់ខាងកើតរបស់ខ្លួនក្រសួងការពារប្រទេសប៉ូឡូញបានប្រាប់ឲ្យដឹងនៅក្នុងសេចក្តីថ្លែងការណ៍នៅថ្ងៃអង្គារនេះថាវឹកហាត់នេះនឹងធ្វើឡើងនៅក្នុងប្រទេសប៉ូឡូញនៅខែមិថុនាកញ្ញាហើយនឹងខែតុលាសមាជិកជាច្រើនរបស់អង្គការអូតង់ក៏នឹងចូលរួមកម្មវិធីរបស់អង្គការអូតង់ដែលគេស្គាល់ថាជាកម្មវិធីលើកកម្ពស់ការអប់រំវិស័យការពារប្រទេសគោលបំណងនៃកម្មវិធីនេះគឺជួយកងទ័ពអ៊ុយក្រែនឲ្យមានសមត្ថភាពដូចជាសម្ព័ន្ធមិត្តលោកខាងលិចដែរ
អស់លោកអ្នកស្ដាប់ជាទីមេត្រីក្រុមអ្នកយកព័ត៌មានរបស់ VOA បានចុះទៅយកព័ត៌មានជុំវិញដំណើរទស្សនកិច្ចជាប្រវត្តិសាស្ត្ររបស់លោកស្រី Michelle Obama ភរិយារបស់លោកប្រធានាធិបតីសហរដ្ឋអាមេរិកនៅខេត្តសៀមរាបនៃប្រទេសកម្ពុជាពីថ្ងៃទី20ដល់ថ្ងៃទី22ខែមីនាកន្លងទៅនេះដំណើរទស្សនកិច្ចរបស់លោកស្រី Michelle Obama នេះគឺដើម្បីចាប់ផ្ដើមគម្រោងផ្តល់ឱកាសឲ្យក្មេងស្រីបានសិក្សាLet Girls Learn ដែលជាគំនិតប្រួយផ្ដាំរបស់សេតាវិមានគម្រោង Let Girls Learn មានគោលបំណងជួយអប់រំក្មេងស្រីនិងស្ត្រីឲ្យបានសិក្សាចប់ចុងចប់ដើមលោកអ្នកអាចទស្សនាសេចក្តីរាយការណ៍ជាវីដេអូរបស់យើងខ្ញុំអំពីដំណើរទស្សនកិច្ចរបស់លោកស្រី Michelle Obama នេះបានតាម YouTube និង Facebook របស់ VOA ហើយជាអត្ថបទលោកអ្នកអាចអានបាននៅលើគេហទំព័ររបស់ VOA ផងដែរសូមអរគុណ
នៅខែកញ្ញាឆ្នាំ2015នេះនៅឯកិច្ចប្រជុំរបស់អង្គការសហប្រជាជាតិប្រទេសកម្ពុជាក៏ដូចជាបណ្ដាប្រទេសជាសមាជិកដទៃទៀតនៃអង្គការសហប្រជាជាតិដែរនឹងត្រូវរាយការណ៍អំពីសមិទ្ធផលក្នុងការខិតខំប្រឹងប្រែងឲ្យបានសម្រេចគោលដៅអភិវឌ្ឍន៍ដ៏ធំមួយដែលរដ្ឋជាសមាជិកបានសន្យាកាលពីឆ្នាំ2000ថានឹងសម្រេចឲ្យបាននៅឆ្នាំនេះគោលដៅទាំងនោះមានចំនួន8ហើយក្នុងករណីនៃប្រទេសកម្ពុជាគឺមាន9គោលដៅគោលដៅទី5ដែលផ្ដោតលើការធ្វើឲ្យប្រសើរឡើងខាងសុខភាពមាតាទទួលបានលទ្ធផលល្អតាមការកំណត់របស់រដ្ឋាភិបាលប៉ុន្តែនៅតែស្ថិតក្នុងចំណោមប្រទេសដែលអន់ជាងគេនៅក្នុងតំបន់សូមលោកអ្នកស្ដាប់សេចក្តីរាយការណ៍របស់លោកម៉ែនកំសែងនៃ VOA ពីរដ្ឋធានី Washington ដូចតទៅនេះ
ជារៀងរាល់ឆ្នាំមានស្ត្រីកម្ពុជាជាង 1,000 នាក់បានស្លាប់បាត់បង់ជីវិតក្នុងពេលមានផ្ទៃពោះនិងសម្រាលកូនដោយធ្វើឲ្យកុមារត្រូវកំព្រាម្ដាយនិងមានផលប៉ះពាល់អវិជ្ជមានដល់ក្រុមគ្រួសារនិងសហគមន៍អង្គការ UNICEF បានរកឃើញថាក្នុងចន្លោះឆ្នាំ2000ដល់2010គឺមានស្ត្រីកម្ពុជា1,700 នាក់បានស្លាប់ក្នុងមួយឆ្នាំមួយឆ្នាំដែលនេះមានន័យថាក្នុងចំណោមស្ត្រី 100,000 នាក់ដែលសម្រាលកូនគឺមានចំនួន206នាក់បានស្លាប់បាត់បង់ជីវិតក្រសួងសុខាភិបាលឲ្យដឹងថាសម្រាប់ឆ្នាំ2014កន្លងទៅនេះតួលេខនេះបានធ្លាក់ចុះបន្តិចដោយនៅក្នុងចំណោមស្ត្រី 100,000 នាក់ដែលមានផ្ទៃពោះនិងសម្រាលកូនគឺមាន170នាក់បានស្លាប់បាត់បង់ជីវិតទូលេខនេះនៅតែធ្វើឲ្យប្រទេសកម្ពុជាស្ថិតក្នុងចំណោមប្រទេសដែលមានស្ត្រីស្លាប់ក្នុងពេលមានផ្ទៃពោះនិងសម្រាលកូនខ្ពស់ជាងគេនៅក្នុងតំបន់នៅក្នុងគោលដៅទី5នៃគោលដៅអភិវឌ្ឍសហសវត្តកម្ពុជាគឺតម្រូវឲ្យមានការលើកកម្ពស់សុខភាពស្ត្រីជាមេដាឲ្យបានដល់គោលដៅប្រសើរឡើងមួយចំនួនត្រឹមឆ្នាំ2015សម្រាប់អត្រាមរណភាពមេដាចំណុចដៅនៅឆ្នាំ2015 ប្រទេសកម្ពុជាកំណត់ថានឹងកាត់បន្ថយឲ្យធ្លាក់មកនៅត្រឹម140នាក់ក្នុង100,000កំណត់រួចនេះបើតាមរបាយការណ៍គោលដៅអភិវឌ្ឍសហស្វ័តកម្ពុជាឆ្នាំ2013ប៉ុន្តែបានកែប្រែតួលេខវិញដោយកំណត់ថាកាត់បន្ថយមកត្រឹមតែ250នាក់ប៉ុណ្ណោះនេះបើតាមរបាយការណ៍គោលដៅអភិវឌ្ឍសហស្វ័តកម្ពុជាឆ្នាំ2014លោកស្រីវិជ្ជបណ្ឌិតទុងរតថាវីប្រធានមជ្ឈមណ្ឌលជាតិគាំពារមេដានិងទីរួចបានពន្យល់ថា
យើងបានយកគោលដៅ250លើ100,000កំណត់រួចពីទួលនេះជាអ្វីដែលគោលដៅអភិវឌ្ឍសហស្វ័តសម្រាប់សម្រេច 3/4 គឺកាត់បន្ថយ 3/4 នៃ level របស់ឆ្នាំ1990អញ្ចឹងមកយើងគិតមើល level នៃឆ្នាំ1990ដែលមាន900លើ100,000កំណត់រួចឆ្នាំ2015ត្រូវសម្រេចនៅត្រឹម250លើ100,000កំណត់រួចតែឥឡូវនេះយើងបានមកដល់170ខ្ញុំគិតថានេះជាមោទនភាពរបស់យើងដែរយើងបានទទួលនៅការទទួលស្គាល់ហើយយើងធ្វើបានសម្រេចហើយ
អង្គការ UNICEF បានបង្ហាញថាស្ត្រីដែលស្លាប់នេះដោយសារតែកង្វះការថែរក្សាពេលសម្រាលកូននៅពេលដែលមានស្ថានភាពត្រូវជួយសង្គ្រោះបន្ទាន់និងដោយសារតែកង្វះក្រុមបុគ្គលិកពេទ្យដែលមានជំនាញថែទាំនៅពេលដែលស្ត្រីសម្រាលកូនអង្គការ UNICEF បានឲ្យដឹងបន្ថែមទៀតថាសូម្បីតែស្ត្រីមេដាទទួលបានសេវាថែទាំសុខភាពក៏គុណភាពជាទូទៅនៅមិនទាន់គ្រប់គ្រាន់ដោយធ្វើឲ្យបញ្ហាដែលស្ត្រីប្រឈមខាងផ្នែកសុខភាពកាន់តែខ្លាំងក្នុងពេលសម្រាលកូននិងក្រោយពេលសម្រាលកូនលោកស្រីកែសវណ្ណរតប្រធានគណៈកម្មការសុខាភិបាលនិងកិច្ចការនារីរបស់សភាជាតិនិយាយថាកម្ពុជាត្រូវតែយកចិត្តទុកដាក់ឲ្យបានច្រើនលើសេវាសុខភាពសម្រាប់ស្ត្រីជាមេដានិងពលរដ្ឋទូទៅ
ហេតុអីបានខ្ញុំថាអញ្ចឹងពីព្រោះបើសិនជាយើងពិនិត្យពីទៀតទៅនឹងប្រទេសជិតខាងយើងឃើញថាគេក៏កំពុងតែធ្វើការនេះដូចប្រទេសកម្ពុជាដែរគឺពាក់ព័ន្ធទៅនឹងមរណភាពមាតានៅទីនោះនេះគឺកម្ពុជាយើងចំនួន100,000ដូចគ្នាពីភាពនឹងប្រទេសដែលនៅក្នុងតំបន់អាស៊ីមានកម្ពុជាថៃវៀតណាមនិងឡាវកម្ពុជាលើសតម្លៃឈ្នះបានតម្លៃហើយថៃគឺក្នុងចំណោម100,000នេះអត្រាមរណភាពគឺ48ទេវៀតណាមតែ59នេះប៉ុន្តែកម្ពុជា206នេះហើយឡាវគឺ470នេះក្នុង100,000នេះ
លោកស្រីបានបន្ថែមទៀតថា
ចឹងហើយដែលខ្ញុំចង់បញ្ជាក់ថាវាឆ្លងមិនចាំងអំពីស្ថានភាពសង្គមឆ្លងមិនចាំងអំពីកង្វះខាតគុណភាពសមត្ថភាពនិងប្រព័ន្ធគ្រប់គ្រងរបស់ក្រសួងសុខាភិបាល
តាមគោលដៅដែលបានកំណត់គឺកម្ពុជាត្រូវបង្កើនសមាមាត្រនៃការសម្រាលកូនដោយបុគ្គលិកសុខាភិបាលដែលមានជំនាញពី 32% ក្នុងឆ្នាំ2000ដល់ 87% នៅឆ្នាំ2015លោកស្រីវិជ្ជបណ្ឌិតទុងរតថាវីនៃមជ្ឈមណ្ឌលជាតិគាំពារមាតានិងទារកក៏បញ្ជាក់ដែរថាចំនួនពលរដ្ឋកម្ពុជាដែលទទួលបានសេវាគ្រូពេទ្យក្នុងពេលមានផ្ទៃពោះនិងសម្រាលបានកើនឡើងដល់ 89% នៅត្រឹមឆ្នាំ2014គឺលើផែនការដែលបានកំណត់លោកស្រីបានបញ្ជាក់ថាមណ្ឌលសុខភាពនៅពេលបច្ចុប្បន្ននេះមានជាង 1,000 នៅទូទាំងប្រទេសដែលជាការកើនឡើងទ្វេដងក្នុងរយៈពេលជាង10ឆ្នាំនេះ
តែថ្ងៃមុខយើងនឹងមានគម្រោងពង្រីកឋានទៀតដើម្បីទៅដល់ឲ្យកម្មសិភាចិត្តទៅនឹងប្រជាពលរដ្ឋជាពិសេសស្ត្រីក៏មកនឹងដូចនេះយើងនៅតែត្រូវការនៅបុគ្គលិកមានតែការនៅឈ្មោះជំនាញបន្ថែមទៀតដើម្បីធ្វើយ៉ាងណាដាក់ព័ត៌ឲ្យទៅធ្វើការនៅកន្លែងណាខ្វះខាតទាំងនេះយើងមិនទាន់ជប់ទេតែយើងបានធ្វើការងារច្រើននៅក្នុងការងារនេះនៅក្នុងការបង្កើននៅធនធានមនុស្សជាពិសេសឆ្លងជំនាញ
ប៉ុន្តែលោកស្រីកែសវណ្ណរតនៃសភាជាតិកម្ពុជាបញ្ជាក់ថារបាយការណ៍ពីមូលដ្ឋានដែលលោកស្រីទទួលបានគឺនៅមានការយកលុយកាក់ក្រៅប្រព័ន្ធពីស្ត្រីដែលមានផ្ទៃពោះដែលមករកសេវាគ្រូពេទ្យបើទោះបីជារដ្ឋាភិបាលបានកំណត់ថាមិនយកតម្លៃសេវាក៏ដោយសម្រាប់អ្នកក្រីក្រ
ចឹងហើយបានជាធ្វើឲ្យអាភិបជឿជាក់ទៅលើការផ្ដល់សេវាសុខភាពនេះមានភាពខ្សោយដែលយើងមិនអាចទប់ស្កាត់បាននៅគេហៅថាការិយាល័យធិបតីមានន័យថាយកលុយយកកាក់ណាមិនគោរពទៅតាមស្អីដែលរដ្ឋាភិបាលកំណត់ហើយមួយទៀតគឺរដ្ឋាភិបាលមានភាពធូររលុងដោយសារថាមិនបានដាក់ទោសទណ្ឌទៅលើមន្ត្រីដែលបានប្រព្រឹត្តខុសកន្លងមកយើងឃើញហើយមានការស្លាប់ដោយសារស្ត្រីឆ្លងទៅលើឬមួយក៏ការស្លាប់ដោយកុមារហ្នឹងគ ឺជាការធ្វើប្រហែសរបស់ក្រុមគ្រូពេទ្យប៉ុន្តែយើងអត់បានឃើញរដ្ឋាភិបាលបង្ហាញអំពីការដាក់ទោសទណ្ឌណាចំពោះអ្នកដែលគាត់បានប្រព្រឹត្តខុសនឹងនេះ
សម្រាប់ផ្នែកដែលត្រូវកែលម្អមួយទៀតគឺលើការកាត់បន្ថយជំងឺស្លេកស្លាំងខ្វះជាតិដែកដែលស្ត្រីមេដាជួបប្រទះក្នុងពេលមានផ្ទៃពោះនេះបើតាមការបញ្ជាក់របស់លោកស្រីវិជ្ជបណ្ឌិតទុងរតថាវី
យើងឃើញថាអត្រានៃភាពផ្ទៃស្លាំងនេះគឺនៅមានយើងមានភាពថយថយចុះប៉ុន្តែគ្រាន់តែថាមិនទាន់ដល់គោលដៅដែលយើងចង់បាននៅឡើយតែយើងឃើញថាកម្រិតនៃការមានភាពផ្ទៃស្លាំងនេះដែលទីដើមភាពផ្ទៃស្លាំងធូនធមមានច្រើនតែនៅភាពផ្ទៃស្លាំងធូនធមរបស់យើងនេះទាបជាង 1% ទៅហើយគឺយើងបានទៅធ្វើការងារពុះពីច្រើននៅក្នុងការមកធ្វើយ៉ាងណាតម្លាក់អភិបាលឆ្នាំធូនធូននេះហើយនៅទីបំផុតហើយយើងនឹងពុះពីធ្វើបន្តសម្រាប់ភាពផ្សេងឆ្នាំមកជុំនិងទៅទូត
បើទោះបីជាមន្ត្រីសុខាភិបាលបានបង្ហាញទូលេខល្អប្រសើរច្រើននៅថ្នាក់ជាតិប៉ុន្តែពលរដ្ឋដែលរស់នៅខេត្តដាច់ស្រយាលនិងមានការអភិវឌ្ឍតិចតួចមួយចំនួនដូចជាខេត្តស្ទឹងត្រែងកោះកុងរតនគិរីនិងមណ្ឌលគិរីនៅមានអត្រាមរណភាពមាតាខ្ពស់ជាងអត្រាមរណភាពនៅថ្នាក់ជាតិចំនួនភាគរយស្ត្រីសម្រាប់កូនដោយបុគ្គលិកសុខាភិបាលទទួលបានការបណ្ដុះបណ្ដាលមើលថែមានចំនួន 75% ប៉ុណ្ណោះនៅឆ្នាំ2012នេះបើយោងតាមរបាយការណ៍គោលដៅអភិវឌ្ឍសហសវត្តកម្ពុជាចេញផ្សាយឆ្នាំ2014រាជការពីរដ្ឋធានី Washington ខ្ញុំម៉ែនគឹមសេង VOA
សួស្តីលោកអ្នកស្ដាប់ជាទីមេត្រី VOA យើងខ្ញុំមានកម្មវិធី Hello VOA ពីរលើកក្នុងមួយសប្តាហ៍គឺនៅថ្ងៃច័ន្ទនិងថ្ងៃព្រហស្បតិ៍យើងខ្ញុំមានភ្ញៀវពិសេសនិងអ្នកជំនាញការនានាពីបញ្ហាផ្សេងរួមមាននយោបាយសិទ្ធិមនុស្សការរំលោភដីធ្លីនិងបញ្ហាសុខភាពបើសិនជាលោកអ្នកចង់ចូលរួមសូមអញ្ជើញទូរស័ព្ទមកលេខ012 51 51 94ឬផ្ញើអ៊ីមែលមកកាន់ hellovoa@voanews.com លោកអ្នកថែមទាំងអាចផ្ញើសំណួរតាមទំព័រ Facebook គឺ facebook.com/voakhmer ហើយបើលោកអ្នកខកខានមិនបានស្ដាប់កម្មវិធី Hello VOA តាមការផ្សាយបន្តផ្ទាល់របស់យើងសូមអញ្ជើញទៅកាន់គេហទំព័ររបស់យើង khmer.voanews.com ហើយចុចលើពាក្យ Hello VOA ដែលស្ថិតនៅផ្នែកខាងក្រោមបំផុតដើម្បីស្ដាប់កម្មវិធីនេះឡើងវិញសូមអរគុណ
តទៅនេះយើងខ្ញុំសូមជូនវិចារណកថារបស់ VOA ដែលឆ្លុះពីទស្សនៈនៃរដ្ឋាភិបាលអាមេរិកាំង
ប្រទេសទ្វីណេស៊ីបានឆ្លងកាត់អន្តរកាលជាប្រវត្តិសាស្ត្រមួយពីអំណាចផ្ដាច់ការទៅកាន់លទ្ធិប្រជាធិបតេយ្យក៏ប៉ុន្តែលោកស្រីរដ្ឋមន្ត្រីក្រសួងពាណិជ្ជកម្មសហរដ្ឋអាមេរិក Penny Pritzker បានថ្លែងថាការផ្លាស់ប្ដូរនយោបាយនេះគឺគ្រាន់តែជាផ្នែកមួយនៃអ្វីដែលត្រូវការជាចាំបាច់ប៉ុណ្ណោះទេជំហានបន្ទាប់គឺកំណែទម្រង់សេដ្ឋកិច្ចដែលមានសារៈសំខាន់ណាស់បើសិនជាការបដិវត្តនេះនឹងត្រូវបំពេញមហិច្ឆតារបស់ប្រជារាស្ត្រទ្វីណេស៊ីក្នុងខណៈដែលរដ្ឋាភិបាលទ្វីណេស៊ីបានបោះជំហានដំបូងដ៏សំខាន់ខ្លះហើយនោះការកែទម្រង់ជាច្រើនទៀតជាការចាំបាច់ដើម្បីលើកទឹកចិត្តដល់វិនិយោគនិងការបង្កើតបរិយាកាសមួយសម្រាប់បង្កើតការងារឲ្យបានទូលំទូលាយវិស័យមួយក្នុងចំណោមវិស័យជាច្រើនគឺក្រមវិនិយោគក្រមនេះត្រូវធ្វើឲ្យមានប្រសិទ្ធភាពនិងងាយយល់ការតាក់តែងក្រមវិនិយោគឲ្យច្បាស់និងលើកទឹកចិត្តឲ្យមានការបង្កើតក្រុមហ៊ុននិងការប្រកួតប្រជែងខាងពាណិជ្ជកម្មនិងបញ្ជូនសារមួយទៅឲ្យអ្នកវិនិយោគថាប្រទេសទ្វីណេស៊ីបានបើកទ្វារសម្រាប់ពាណិជ្ជកម្មប្រព័ន្ធធនាគាររបស់ទ្វីណេស៊ីបានទទួលអំរែកប្រាក់កម្ចីជាច្រើនដែលមិនមានប្រសិទ្ធភាពការកែទម្រង់ធនាគារជាការចាំបាច់ដើម្បីជួយគាំទ្រការបង្កើតពាណិជ្ជកម្មថ្មីដែលអាចផ្ដល់ប្រាក់ចំណេញច្បាប់ខ្សែធនមួយដែលការពារអ្នកហ៊ានប្រថុយគ្រោះថ្នាក់ហើយនឹងធានាការខាតបង់ត្រូវទុកជាផ្នែកមួយនៃកំណែទម្រង់នេះដែរវិស័យមួយទៀតដែលត្រូវតែផ្លាស់ប្ដូរគឺប្រព័ន្ធពន្ធអាករនិងក្រសួងកយបច្ចុប្បន្នដែលនៅមិនអាចទាយទុកបានគ្មានប្រសិទ្ធភាពហើយនឹងភាកច្រើនមិនមានចែងនៅក្នុងច្បាប់ ្រទេសទ្វីណេស៊ីត្រូវការរចនាសម្ព័ន្ធពន្ធដារទំនើបមួយដែលមានតម្លាភាពនិងអាចទុកចិត្តបានដោយមានកម្រិតប្រាក់ពន្ធស្មើគ្នានិងមានបញ្ចូលសេដ្ឋកិច្ចក្រៅផ្លូវការទៅក្នុងផ្សារដ៏ទូលំទូលាយនោះផងដែរនៅទីបំផុតទ្វីណេស៊ីនឹងបានទទួលផលចំណេញពីច្បាប់ភាពជាដៃគូដ៏តឹងរ៉ឹងមួយរវាងវិស័យសាធារណៈនិងឯកជនដែលដំឡើងតម្លាភាពនឹងការព្យាករសម្រាប់ក្រុមហ៊ុនក្នុងស្រុកនិងបរទេសដែលចង់បណ្ដាក់ទុននៅក្នុងប្រទេសទ្វីណេស៊ីដើម្បីជួយចាប់ផ្ដើមការអភិវឌ្ឍសេដ្ឋកិច្ចរបស់ទ្វីណេស៊ីសហរដ្ឋអាមេរិកបានប្រកាសកម្មវិធីមួយចំនួនក្នុងនេះមានភាពជាដៃគូរវាងវិស័យសាធារណៈនិងឯកជនដែលក្រសួងពាណិជ្ជកម្មជួយឧបត្ថម្ភឡើងមានឈ្មោះថា Regional Investments to Support Entrepreneurship ហៅកាត់ថា IRSE ឬ RISE កម្មវិធីនេះគឺជាភាពជាដៃគូរវាងក្រសួងពាណិជ្ជកម្មហើយនិងក្រុមហ៊ុន Microsoft, Hewlett Packard, Cisco, Pfizer និង Medtronic ដើម្បីដំឡើងពាណិជ្ជកម្មនិងការវិនិយោគរវាងសហរដ្ឋអាមេរិកនិងប្រទេសទ្វីណេស៊ីពង្រីកទីផ្សារនិងពង្រឹងការគោរពច្បាប់ពាណិជ្ជកម្មក្រសួងការបរទេសសហរដ្ឋអាមេរិកក៏ទើបនឹងបានចាប់ផ្ដើមភាពជាដៃគូជាមួយអង្គការមួយនៅទីក្រុង Detroit ឈ្មោះ Detroit Soup ដែលជាគំរូដំបូងនៃការផ្ដល់ថវិកាដោយពលរដ្ឋសាមញ្ញសម្រាប់ផ្ដល់ជំនួយទៅឲ្យសហគ្រិនសង្គមថ្មីៗហើយនឹងពាណិជ្ជកម្មដែលមានការច្នៃប្រឌិតរបស់ទ្វីណេស៊ីតាមរយៈការប្រកួតប្រជែងគ្នាដែលយោងទៅតាមការបោះឆ្នោតតាមបែបប្រជាធិបតេយ្យដែលចែកចាយមូលធនដែលត្រូវរៃអង្គាសបានពីអ្នកចូលរួមឯកជនសម្រាប់ការផ្ដល់គំនិតដ៏ល្អល្អបំផុតលោកស្រីរដ្ឋមន្ត្រី Penny Pritzker ថ្លែងថាសហរដ្ឋអាមេរិកត្រៀមជួយប្រទេសទ្វីណេស៊ីក្នុងពេលដែលប្រទេសនេះបន្តបំពេញតាមសេចក្តីសន្យានៃការបដិវត្តរបស់ខ្លួនពោលគឺរដ្ឋាភិបាលមួយដែលគោរពតាមសម្លេងរបស់ប្រជាពលរដ្ឋទ្វីណេស៊ីសេដ្ឋកិច្ចមួយដែលបើកឱកាសឲ្យគ្រួសារពលរដ្ឋទ្វីណេស៊ីនិងសេរីភាពសម្រាប់មនុស្សទាំងអស់ដែលចង់បញ្ចេញមតិនិងសម្ដែងជោគវាសនារបស់ផងខ្លួន
លោកអ្នកទើបតែបានស្ដាប់វិចារណកថារបស់ VOA ដែលឆ្លុះពីទស្សនៈនៃរដ្ឋាភិបាលអាមេរិកកាំង
អរលោកអ្នកស្ដាប់ជាទីមេត្រីនៅក្នុងការផ្សាយរបស់យើងខ្ញុំនៅថ្ងៃស្អែកនេះពីម៉ោង5ព្រឹកដល់ម៉ោង 5:30 នាទីសូមលោកអ្នករងចាំស្ដាប់សេចក្តីរាយការណ៍អំពីព្រឹត្តិការណ៍ថ្មីៗនៅប្រទេសកម្ពុជានិងនៅក្នុងពិភពលោកតទៅនេះលោកជឹងពូជិនសូមជូនព័ត៌មានអន្តរជាតិសង្ខេបសូមអញ្ជើញលោកពូជិន
អរគុណសហរដ្ឋអាមេរិកបានសន្យាផ្តល់ប្រាក់507លានដុល្លារក្នុងជំនួយមនុស្សធម៌នៅឯសន្និសីទរបស់ប្រទេសម្ចាស់ជំនួយអន្តរជាតិសម្រាប់ប្រទេសសេរីនៅថ្ងៃអង្គារនេះនៅពេលដែលអង្គការសហប្រជាជាតិចេញការអំពាវនាវរកប្រាក់4800លានដុល្លារដែលបានសន្យាកាលពីឆ្នាំទៅសម្រាប់ប្រទេសដែលហែកហួរដោយសារសង្គ្រាមស៊ីវិលនេះកាលពីដំបូងប្រទេសគុយវ៉េតដែលជាម្ចាស់ផ្ទះរៀបចំសន្និសីទប្រចាំឆ្នាំលើកទី3នោះបានសន្យាផ្តល់ប្រាក់500លានដុល្លារនៅក្នុងការថ្លែងបើកសន្និសីទអេមៀសេកសាបាអាល់អាម៉ាត់អាល់សាបាបាននិយាយថាចំនួនក្នុងប្រទេសសេរីជាវិបត្តិមនុស្សធម៌ដ៏ធំបំផុតមួយនៅក្នុងប្រវត្តិសាស្ត្រថ្មីៗនេះយោងតាមតួលេខរបស់អង្គការសហប្រជាជាតិប្រាប់ឲ្យដឹងថាសង្គ្រាមស៊ីវិលដែលឥឡូវនេះស្ថិតនៅក្នុងឆ្នាំទី5បានសម្លាប់មនុស្សយ៉ាងហោចណាស់ក៏220,000នាក់ហើយនឹងធ្វើឲ្យមនុស្ស11លាននាក់គ្មានទីលំនៅមនុស្សគ្មានទីលំនៅជិត4លាននាក់បានត្រូវបង្ខំរត់គេចខ្លួនទៅកាន់ប្រទេសជិតខាងដូចជាប្រទេសលីបង់ទួរគីយ៉រដានីអ៊ីរ៉ាក់ហើយនិងប្រទេសអេស៊ីបដោយធ្វើឲ្យមានប្រភពធនធានមានកម្រិតទីភ្នាក់ងារព័ត៌មានទួរគីប្រាប់ឲ្យដឹងថាសមាជិកក្រុមឆ្វេងនិយមដែលត្រូវបានហាមឃាត់បានចាប់ប្រធានរដ្ឋអាជ្ញាធ្វើជាចំណាក់ខ្មាំងនៅក្នុងការិយាល័យរបស់លោកនៅខាងក្នុងទីតុលាការទីក្រុងអ៊ីស្តង់ប៊ុលទីភ្នាក់ងារព័ត៌មានឯកជនដូកានរីកាថាមានការបាញ់ប្រហារខ្លះបានបាញ់នៅខាងក្នុងតុលាការនោះទីភ្នាក់ងារព័ត៌មាន TOT បានកំណត់អត្តសញ្ញាណរដ្ឋអាជ្ញានោះថាលោកមេមេតសេលីមគីរ៉ាស់
លោកជារដ្ឋអាជ្ញាដែលកំពុងស៊ើបអង្កេតពីការស្លាប់ក្មេងជំទង់ម្នាក់ដែលត្រូវប៉ូលីសបានបាញ់ឧស្ម័នក្នុងអំឡុងពេលនៃការតវ៉ាប្រឆាំងរដ្ឋាភិបាលកាលពីឆ្នាំ2013 The Voice of America VOA ពួកមន្ត្រីជាន់ខ្ពស់ប៉ាគីស្ថានបានទៅដល់ប្រទេសអារ៉ាប៊ីសាអូឌីតនៅថ្ងៃអង្គារនេះហើយដើម្បីវាយតម្លៃថាតើចូលរួមនៅក្នុងក្រុមចម្រុះរបស់រដ្ឋាភិបាលទីក្រុងរីយ៉ាដដែលកំពុងប្រយុទ្ធពួកឧទាមនិកាយស៊ីអ៊ីននៅក្នុងប្រទេសយេម៉ែនដែរឬទេនៅពេលដែលនាយករដ្ឋមន្ត្រីប៉ាគីស្ថានបានសន្យាថាការរំលោភបូរណភាពទឹកដីរបស់ប្រទេសអារ៉ាប៊ីសាអូឌីតនឹងនាំឲ្យមានប្រតិកម្មយ៉ាងខ្លាំងពីប្រទេសរបស់លោកនោះគណៈបតិភូនោះរួមមានរដ្ឋមន្ត្រីក្រសួងការពារប្រទេសទីប្រឹក្សាសន្តិសុខជាតិហើយនិងមន្ត្រីយោធាខ្លះនេះតាមសេចក្តីរាយការណ៍របស់ទូរទស្សន៍រដ្ឋប៉ាគីស្ថានពួករដ្ឋអាជ្ញាឥណ្ឌូនេស៊ីនៅថ្ងៃអង្គារនេះបានស្វាស្វែងរកការកាត់ទោសដាក់គុករយៈពេល18ឆ្នាំដល់បុរសជនជាតិអាមេរិកម្នាក់ហើយនិង15ឆ្នាំទៀតសម្រាប់មិត្តស្រីរបស់ជននោះប្រសិនបើពួកគេត្រូវបានរកឃើញថាមានទោសពីការសម្លាប់ម្តាយរបស់ស្ត្រីដែលជាមិត្តភក្តិរបស់ខ្លួនខណៈដែលឈប់សម្រាកវិសមកាលនៅកោះលំហាយកាយបាលីកាលពីឆ្នាំទៅនោះរដ្ឋអាជ្ញាបានប្រាប់តុលាការថាថូមីសាហ្វឺហើយនិងហ៊ីតធឺម៉ាក់ដែលបានបង្ហាញខ្លួនក្នុងតុលាការជាមួយនឹងកូនស្រីអាយុ2សប្តាហ៍នោះមានទោសពីការសម្លាប់មនុស្សគណៈវិនិច្ឆ័យអាចមិនអើពើនឹងសំណើដាក់ទោសនេះហើយនឹងសម្រេចកាត់ទោសប្រហារជីវិតដោយការបាញ់ប្រហារជាក្រុមប្រសិនបើពួកគេរកឃើញមានទោសនោះការរាប់សន្លឹកឆ្នោតបានចាប់ផ្ដើមម្ដងទៀតនៅក្នុងប្រទេសនីស៊ីរីយ៉ាដែលពួកអ្នកបោះឆ្នោតបានរងចាំលទ្ធផលនៃការបោះឆ្នោតប្រធានាធិបតីកាលពីថ្ងៃសៅរ៍សប្ដាហ៍មុនដែលដាក់លោក Goodluck Jonathan ប្រធានាធិបតីកំពុងកាន់អំណាចតទល់នឹងលោក Muhammad Madu Buhari សន្លឹកឆ្នោតរបស់រដ្ឋពាក់កណ្ដាលនៃរដ្ឋទាំងអស់ចំនួន36បានទៅរាប់កាលពីយប់ថ្ងៃច័ន្ទដោយលោក Buhari ឈ្នះបាន10រដ្ឋហើយប្រធានាធិបតី Jonathan Goodluck ឈ្នះបាន8រដ្ឋហើយនឹងរដ្ឋធានីសហព័ន្ធអាប៊ូជាផងជ័យជំនះរបស់លោកប៊ូហារីមាននៅក្នុងរដ្ឋភាគខាងត្បូងនៃប្រទេសនីស៊ីរីយ៉ាដែលជាទូទៅត្រូវបានគេចាត់ទុកថាជាទីតាំងដ៏រឹងមាំរបស់ប្រធានាធិបតី Jonathan សហរដ្ឋអាមេរិកនឹងធ្វើការបដិញ្ញានៅថ្ងៃអង្គារនេះដើម្បីកាត់បន្ថយការបញ្ចេញឧស្ម័នកខ្វក់ផ្ទះកញ្ចក់របស់ខ្លួនរហូតដល់ 28% ដែលជាផ្នែកមួយនៃសន្ធិសញ្ញាសកលលោកដែលមានគោលបំណងរារាំងផលប៉ះពាល់ដល់អាកប្បកិរិយានៃការផ្លាស់ប្តូរអាកាសធាតុនេះយោងទៅតាមការសង្ខេបខ្លីៗស្តីពីផែនការរបស់សេតាវិមានការរួមពិភាក្សាទីនរបស់រដ្ឋបាលលោកអូបាម៉ាដល់សន្ធិសញ្ញានេះដែលពួកមេដឹកនាំពិភពលោកនឹងរំពឹងនៅបញ្ចប់នៅខែធ្នូខាងមុខដែលបានបញ្ជាក់នៃការតាំងចិត្តរបស់ប្រធានាធិបតីសហរដ្ឋអាមេរិកបារ៉ាក់អូបាម៉ាដែលលោកបានធ្វើមុនដំបូងការពិចុងឆ្នាំនៅក្នុងទីក្រុងប៉េកាំងនៅពេលដែលលោកបានប្រកាសកិច្ចព្រមព្រៀងអាកាសធាតុរួមរវាងសហរដ្ឋអាមេរិកនិងចិនដែលបានបង្កើនសេចក្តីសង្ឃឹមសកលលោកថាប្រទេសកំពុងអភិវឌ្ឍនិងប្រទេសអភិវឌ្ឍអាចរួមរស់គ្នាដើម្បីប្រយុទ្ធប្រឆាំងការផ្លាស់ប្តូរអាកាសធាតុនេះ
កម្មវិធីផ្សាយរបស់ VOA សម្លេងសហរដ្ឋអាមេរិកនៅរាត្រីនេះចប់តែប៉ុណ្ណេះសូមលោកអ្នករងចាំស្ដាប់ការផ្សាយរបស់យើងខ្ញុំនៅថ្ងៃស្អែកទៀតពីម៉ោង5ព្រឹកដល់ម៉ោង 5:30 នាទីតាមរលកវិទ្យុកម្ពុជា22 41 49និង190 MHz ត្រូវនឹងកម្រិត 13,640 7,260 6,060និង 1,575 kHz ឬតាមប្រព័ន្ធអ៊ីនធឺណិតជាភាសាខ្មែរ khmer.voanews.com ជាភាសាអង់គ្លេស voacambodia.com សូមលោកអ្នកប្រកបដោយសុភមង្គលគ្រប់ប្រការរាត្រីសួស្តី
This program has come to you from the Voice of America, Washington.
Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမတ်လ31ရက်နေ့အင်္ဂါနေ့ VOA American အသံရဲ့မြန်မာပိုင်းအစီအစဉ်ကိုည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမဆုမမရှင်ဒီညပိုင်းအစီအစဉ်တွေကိုအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးမှာပါ
။မင်္ဂလာပါရှင်။ကျမကခင်မျိုးသက်ပါ။ဒီညပဲသတင်းတွေကိုမတ်တင်ကြီးထိုင်တဲ့အတူညညာပေးမှာပါ။အီရန်နျူကလ িয়ার သဘောတူစာချုပ်အတွက်ဒီညမှာအပြစ်တမ်းမူပေါင်းချနိုင်အောင်အီရန်နဲ့အင်အားကြီး6နိုင်ငံတို့ကြားအကြိတ်နဲ့ညှိနှိုင်းနေကြပါတယ်။တိုင်းဒေသလက်နက်ကိုင်အဖွဲ့နဲ့မြန်မာဆိုရတို့ကြားတနင်္ဂနွေလုံးပြစ်ခတ်ရစဲသဘောတူစာချုပ်မူချမ်းကိုဒီကနေ့လက်မှတ်ရေးထိုးနိုင်ကြပါပြီ။မြန်မာကမ်းလွန်ရင်းနှံတူဖော်ဖို့အတွက်လောက်ကွက်နှစ်ခုကိုအီတလီဆိုင်းအင်ကုမ္ပဏီနဲ့ဒီကနေ့စာချုပ်ချုပ်ဆိုပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါမဆင်မောင်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းအတွက်တင်ဆက်ပေးမယ့်သတင်းလွှာတွေထဲမှာဆိုရင်တော့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားတနင်္ဂနွေလုံးအပြစ်ခတ်ရစဲရေးသဘောတူစာချုပ် NCA မူကြမ်းကိုဒီကနေ့နိုင်ငံတော်သမ္မတဦးသိန်းစိန်ရဲ့ရှေ့မှောက်မှာလက်မှတ်ရေးထိုးနိုင်ခဲ့ကြပြီဖြစ်ပါတယ်။ဒီကနေ့တော့ဒ
ီကနေ့ NCA လက်မှတ်ရေးထိုးနိုင်မှုအဓိကကတော့ဒီနောက်ပိုင်း
နောက်ပိုင်းမှာဒီသတင်းကိုအပြည့်အစုံနားဆင်ရဖို့ရှိပါတယ်ရှင်။ဆက်ပြီးတော့လည်းဒီတရုတ်ဥဆောင်မဲ့အာရှဖွံ့ဖြိုးရေးရင်းနှီးမြှုပ်နှံမှုဘက်မှမြန်မာကဘာကြောင့်အဖွဲ့ဝင်လိုက်တယ်လဲဆိုတဲ့သတင်းနဲ့1988ခုနှစ်အထက်ပမာပြည်ဘာကသားများအဖွဲ့ချုပ်ဥက္ကဋ္ဌဟောင်းဖမ်းဆီးခံရတဲ့သတင်းကချင်ပြည်နယ်ဘက်မှာလူအုပ်၉ဦးသေဆုံးတဲ့မြေပြိုကျမှုသတင်းအပါအဝင်ထူးခြားတဲ့နောက်ဆုံးရသတင်းတွေကိုဦးစားပေးတင်ဆက်သွားဖို့ရှိပါတယ်။နောက်ပိုင်းမှာလည်းအမေရိကန်နိုင်ငံရဲ့အကြောင်းနဲ့အင်္ဂါညဓာတ်ရိုက်လေလံအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးကတော့အင်္ဂါနေ့ညဘက်အတွက်နောက်ဆုံးရထားတဲ့သတင်းတွေကိုဒေါခင်မျိုးသက်နဲ့မတ်တင်ကြီးထိုက်တို့ကကြီးညာပေးကြပါလိမ့်မယ်ရှင
်။အီရန်ရဲ့နျူကလ িয়ার အစီအစဉ်အတွက်မူပေါင်းတစ်ခုချမှတ်ဖို့အတွက်အင်္ဂါနေ့ညတကောင်ရန်ချင်းကိုနောက်ဆုံးဖြစ်သတ်မှတ်ထားတာမို့ညှိနှိုင်းမှုတွေဟာသဘောတူညီမှုရနိုင်မှုအပြင်းထန်ကြိုးပမ်းနေကြပါတယ်။ကမ္ဘာအင်အားကြီး6နိုင်ငံနဲ့အီရန်နိုင်ငံတို့ဟာသဘောတူညီချက်အတွက်မူပေါင်းချနိုင်ဖို့18လကြာဆွေးနွေးခဲ့ရတာဖြစ်ပါတယ်။ညှိနှိုင်းမှုတွေကအခုဆွစ်ဇာလန်နိုင်ငံလူဇမ်းမြို့မှာဆွေးနွေးနေကြတာဖြစ်ပြီးဒီသဘောတူညီမှုအတွက်သတ်မှတ်ရမယ့်ကာလအီရန်ပေါ်မှာချက်မှတ်ထားတဲ့စီးပွားရေးဒဏ်ခတ်မှုတွေကိုဘယ်လောက်များရုပ်သိမ်းပေးရမယ်ဆိုတာနဲ့တကယ်လို့အီရန်ဘက်ကသဘောတူညီချက်ကိုချိုးဖောက်လာရင်ဘာလုပ်ရမလဲဆိုတာတွေနဲ့ပတ်သက်ပြီးသဘောထားကွဲပြားမှုတွေကိုအခုထိအရေးကြီးစွာနဲ့ညှိနှိုင်းနေစေဖြစ်ပြီးမျှော်လင့်ချက်တွေကလည်းအမျိုးမျိုးဖြစ်နေကြတာပါ။အမေရိကန်နိုင်ငံချိုင်းဝန်ကြီးဂျွန်ကယ်ရီကခက်ခဲတဲ့ပြဿနာတချို့ညှိနှိုင်းမှုကျန်နေသေးတယ်လို့ပြောသလိုအီရန်ညှိနှိုင်းမှုအဘတ်စ်အရာချီကတော့သဘောတူညီမှုကိုအင်္ဂါဓမ္မမဟုတ်ဗုဒ္ဓဖူးနေ့လောက်မှာရနိုင်မယ်လို့ပြောပါတယ်။တရုတ်နဲ့ရုရှားနိုင်ငံချိုင်းဝန်ကြီးတွေကတော့သတ်မှတ်ချိန်အတိုင်းသဘောတူစာချုပ်ကိုချုပ်ဆိုနိုင်မယ်လို့မျှော်လင့်ထားကြောင်းပြောတာပါ။အီရန်နဲ့အင်အားကြီး6နိုင်ငံဖြစ်တဲ့ American, Britain, တရုတ်ပြင်သစ်ရုရှားနဲ့ဂျာမနီနိုင်ငံတွေပါဝင်တဲ့ညှိနှိုင်းဆွေးနွေးပွဲတွေမှာသတ်မှတ်ရက်ကိုတိုးပြီးပေးလို့ရှိပါတယ်။နျူကလ িয়ার အတွက်ကနဦးသဘောတူညီမှုရခဲ့တဲ့2013ခုနှစ်ကစပြီးကြည့်မယ်ဆိုရင်တော့သတ်မှတ်ရက်ကိုတိုးပေးခဲ့တာနှစ်ကြိမ်ရှိပြီဖြစ်ပါတယ်။
နိုင်ဂျီးရီးယားနိုင်ငံကပြည်내အနေချင်းလောက်မှသာရွေးကောက်ပွဲရလဒ်တွေကိုရေတွက်ဖို့ကြံတော့တဲ့အချိန်မှာပဲလက်တလုံးရလဒ်ရဲ့အရအတိုက်ခံခေါင်းဆောင်မိုဟာမာဒူဘူဟာရီကလက်ရှိသမ္မတဂွတ်လတ်ဂျနသန်ကိုအသာစီးရနေပါတယ်။နိုင်ဂျီးရီးယားလွတ်လပ်တဲ့ရွေးကောက်ပွဲကော်မရှင်ရဲ့နောက်ဆုံးထုတ်ပြန်လိုက်တဲ့စာရင်းတွေအရအတိုက်ခံခေါင်းဆောင်ကသမ္မတထက်ပြည်내အတော်များများမှအသာရနေတယ်လို့တနိုင်ငံလုံးအတိုင်းအတာနဲ့ဆိုရင်တော့မဲ3သန်းကျော်အသာစီးရနေတာဖြစ်ပါတယ်။အတိုက်ခံ APC ပါတီခေါင်းဆောင်ဘူဟာရီဟာတမရရဲ့အမာခံနေမည်တွေလို့ယူဆကြတဲ့နိုင်ငံတောင်ပိုင်းကအ ਨੇ ဆုံးပြည်နယ်6ခုမှာအနိုင်ရထားတာဖြစ်ပါတယ်။အတိုက်ခံခေါင်းဆောင်ဘူဟာရီအနိုင်ရခဲ့မယ်ဆိုရင်တော့ဒါဟာနှစ်ပေါင်း30အကြာမှာတကြော့ပြန်အာဏာရလာမှာဖြစ်တယ်လို့တမရဂျိုနာသန်ရဲ့ပြည်သူ့ဒီမိုကရက်တစ်ပါတီ PDP ရဲ့16နှစ်ကြာအုပ်ချုပ်မှုကိုလည်းအဆုံးသတ်သွားစေမှာဖြစ်ပါတယ်။အသက်82နှစ်အရွယ်အငိမ့်စာစစ်ဗိုလ်ချုပ်ကြီးဟောင်းဘူဟာရီဟာအာဏာသိမ်းပြီးနိုင်ဂျီးရီးယားနိုင်ငံကို1984ခုနှစ်ကနေ85ခုနှစ်မှာစစ်ကောင်းဆောင်တပ်ဝအဖြစ်အုပ်ချုပ်ခဲ့ဘူးသူဖြစ်ပါတယ်။တကြော့ပြန်ရွေးကောက်ပွဲတွေကျင်းပစရာမလိုပဲအပြတ်အသတ်အနိုင်ရဖို့အတွက်ကတော့သမရလောင်းနေအနေနဲ့တနိုင်ငံလုံးမှာမဲအများစုရဖို့လိုအပ်တယ်လို့နိုင်ဂျီးရီးယားနိုင်ငံမြို့တော်နဲ့ပြည်내36ခုလိုရဲ့3ပုံ2ပုံမှာရှိတဲ့မဲအလုံးရဲ့အနည်းဆုံး25ရာခိုင်နှုန်းရရှိဖို့လိုအပ်တာလည်းဖြစ်ပါတယ်ရှင်။
အီရန်ရဲ့အားပေးထောက်ခံမှုရနေတဲ့ဟူသီတပုံတွေကိုဆော်ဒီအာရေဗျကဦးဆောင်ပြီးလေကြောင်းတိုက်ခိုက်မှုတွေနဲ့နှိမ်နင်းနေတဲ့ယေမန်နိုင်ငံကိုအီရန်ကအထောက်ပံ့တွေပေးပို့ခဲ့တယ်လို့ အီရန်နိုင်ငံခြံဝန်ကြီးကဒီကနေ့ပြောကြားလိုက်ပါတယ်။ဒါပေမဲ့အီရန်ကလက်နက်တွေပေးပို့ခဲ့တယ်ဆိုတာကိုတော့မဟုတ်မှန်ကြောင်းညင်းဆိုလိုက်ပါတယ်။ဟူသီသဘုံတွေကိုအီရန်ကလက်နက်တွေပို့ပေးတယ်ဆိုတဲ့ဆက်ဆွဲချက်တွေဟာလုံးဝလောက်ကျံပြောဆိုမှုတာဖြစ်ပြီးစစ်တပ်တောင်းမဟုတ်တဲ့ရင်တွင်နဲ့စေဝါနဲ့ကူညီကယ်ဆယ်ရေးပစ္စည်းတွေပေးပို့ခဲ့တာလို့အီရန်နိုင်ငံခြံဝန်ကြီးဌာနပြောခွင့်ရအမျိုးသမီးရဲ့ပြောကြားချက်ကိုကိုးကားပြီးအီရန်အစိုးရရဲ့ IRNA သတင်းမှဖော်ပြထားပါတယ်။မဟာမိတ်စစ်လေရင်တွေဟာရီးမင်းမြေမျိုးတော့ဆာနာမှာဆက်လက်ဘုံကျက်တိုက်ခတ်နေပြီးမနေ့ကတော့လက်နဲ့သုံးလောင်းရုံတစ်ခုထိမှန်ခဲ့တဲ့အတွက်ကြီးမားတဲ့ပောက်ကွဲမှုတွေဖြစ်ပွားခဲ့ပါတယ်။ရင်းမင်းမြောက်ပိုင်းဒုက္ခတဲ့စခန်းတစ်ခုနားမှာမနေ့မနေ့ပိုင်းအစောပိုင်းလေးချောင်းတိုက်ခိုက်မှုတွေကြောင့်လူပေါင်း45ဦးနဲ့မနေ့တေဆုံးသွားတယ်လို့65ဦးလောက်လည်းဒဏ်ရာရခဲ့ကြပါတယ်။တချိန်တည်းမှာပဲအင်ဒိုနီးရှားအစိုးရကရင်းမင်းကိုရောက်နေတဲ့သူ့နိုင်ငံသားတွေပြန်ခေါ်ဖို့လုပ်နေပြီလို့ဆိုပါတယ်။ရင်းနှင်းမှာကြောင်းတက်နေတဲ့အင်ဒိုနီးရှားနိုင်ငံသားက2900လောက်ရှိပြီးအလုသမားက9000လောက်ရှိနေတာပါ။
စီးရီးယားနိုင်ငံအတွက်နိုင်ငံတကာအလှူရှင်တွေရဲ့ညီလာခံအတွင်းလူသားချင်းစာနာမှုအကူအညီအဖြစ်ဒေါ်လာ509တန်ထည့်ဝင်ကူညီမဲ့အကြောင်းအမေရိကန်ပြည်ထောင်စုကကတိပြုလိုက်ပါတယ်။ကုလသမဂ္ဂကတော့စီးရီးယားပြည်ရင်းစစ်တမ်းခံရသူတွေအတွက်အကူအညီအဖြစ်လိုအပ်နေတဲ့ဒေါ်လာတန်ပေါင်း 8,400 ကိုဝိုင်းဝန်းထည့်ဝင်ကူညီကြဖို့တိုက်တွန်းထားပါတယ်။နိုင်ငံတကာအလှူရှင်များညီလာခံကိုဒီနှစ်မှာအင်ရှင်အဖြစ်လက်ခံကျင်းပတဲ့ကုဝဲနိုင်ငံကလည်းဒေါ်လာတန်500ပေးဖို့ဒီကနေ့အစောပိုင်းမှာပဲကတိပြုခဲ့ပါတယ်။ 9 နှစ်ညီပါရှိလာနေတဲ့စီးရီးယားပြည်ရင်းစစ်အတွင်းမှာတော့လူပေါင်း 2,200 လောက်သေဆုံးပြီး 11 တန်းလောက်ဦးမဲ့အိမ်မဲ့ဖြစ်ခဲ့ရတယ်လို့လည်းကုလသမဂ္ဂရဲ့ကိန်းဂဏန်းတွေကဖော်ပြထားပါတယ်။ဒီထဲကလူပေါင်း 4 တန်းလောက်ဟာအင်းဒီဂျင်တိုင်းပြည်တွေမှာခိုးလုံနေကြရပါတယ်။ပရိပခ္ခတွေကိုမဖြေရှင်းနိုင်သေးတာကြောင့်ဆီးရီးယားနိုင်ငံတွင်မှရှိနေကြသူတွေအတွေ့အကူအညီအဖြစ်ဒေါ်လာတန်ပေါင်း 2,900 လောက်လိုအပ်နေပြီးအင်းဒီဂျင်တိုင်းပြည်တွေမှာခိုးလုံနေသူတွေအတွေ့တန်ပေါင်း 9,500 လိုအပ်နေတယ်လို့လည်းကုလသမဂ္ဂကပြောဆိုထားပါတယ်ရှင
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း 9:00 နာရီကနေ 10:00 နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9329လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဆယ်စုနှစ်နဲ့ချီလက်နက်ကင်တိုက်ပွဲဝင်နေတဲ့တိုင်းဒေသလက်နက်ကင်တွေနဲ့မြန်မာအစိုးရကြားတနင်္ဂနွေလပြစ်ခတ်ရစဲသဘောတူစာချုပ်မူကြမ်းဒီကနေ့လက်မှတ်ရေးထိုးနိုင်ခဲ့ကြပါတယ်။အစိုးရရဲ့ပြည်ထောင်စုငင်းချမ်းလုပ်ငန်းကော်မတီနဲ့တိုင်းဒေသလက်နက်ကင်အဖွဲ့ရဲ့တနင်္ဂနွေလပြစ်ခတ်ရစဲညှိနှိုင်းအဖွဲ့တို့ရဲ့ခုနှစ်ချင်းမြောက်ဆွေးနွေးပွဲခုနှစ်ရက်မြောက်နေ့မှာတနင်္ဂနွေလပြစ်ခတ်ရစဲသဘောတူစာချုပ်စရုပ်ထမူကြမ်းကိုသဘောတူညီချက်ရခဲ့တာဖြစ်ပါတယ်။သမ္မတဦးသိန်းစင်ရှေ့မောင်မှာနှစ်ဖက်ခေါင်းဆောင်တွေကလက်မှတ်ရေးထိုးခဲ့ကြတာပါ။ကောင်မပြုတ်လို့တဲ့ဒီလက်မှတ်ရေးထိုးပွဲမှာသမရကအခုလိုသဘောတူညီချက်မူကြမ်းချမှတ်နိုင်တာဟာတန်ဖိုးမဖြစ်နိုင်တဲ့အောင်မြင်မှုတခုလို့ပြောပြီးအချင်းကြာကြာလှုပ်ဆောင်မှုလိုတဲ့နိုင်ငံရေးဆွေးနွေးမှုတွေအတွက်အခုလိုပဲနှစ်ဖက်မျက်နှာစုံညီဆွေးနွေးမယ်လို့ဆိုပါတယ်။ဘာပဲပြောပြောအခုလိုတနင်္ဂနွေလုံးအပြစ်ခတ်ရစဲအတွက်မူကြမ်းချနိုင်တာဟာတမိုင်းဝင်ဖြစ်ပြီးထူးခြားတဲ့အောင်မြင်မှုလို့ကုလသမဂ္ဂအထူးကြံပေး VJ နံပြားကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အခုလိုလက်မှတ်ရေးထိုးနိုင်တာဟာမြန်မာနိုင်ငံအနာဂတ်အတွက်အားလုံးပါဝင်ပြီးတဟဆာတာမျှတဲ့လမ်းပေါ်ရောက်အောင်ညှိနှိုင်းရေးအတွက်ပထမခြေလှမ်းချက်ဖြစ်ပြီးနှစ်ဖက်ပူးပေါင်းဆောင်ရွက်ဖို့ယုံကြည်မှုအဆင့်အထိရောက်လာတယ်လို့ဆိုပါတယ်။ရန်ကုန်အမေရိကန်တန်ယုံကလည်းဆယ်စုနှစ်နဲ့ချီပြီးမငြင်းမချမ်းဖြစ်နေတဲ့မြန်မာနိုင်ငံမှာအမျိုးသားပြန်လည်တည်မြဲရေးအတွက်တမိုင်းဝင်ခြေလှမ်းတွေလှမ်းနိုင်ပြီဖြစ်ကြောင်းနဲ့ရည်ရှိခံမဲ့ငြင်းချမ်းရအောင်အားလုံးပါဝင်ပြီးထင်သာမြင်သာရှိတဲ့နိုင်ငံဆွေးနွေးမှုတွေဆက်လုပ်သွားဖို့ဒီကနေ့ပဲကြေညာချက်ထုတ်ပြန်တိုက်တွန်းလိုက်ပါတယ်
မြန်မာနိုင်ငံရခိုင်ဒေသမှာရှိတဲ့ကမ်းလို့ရေနံလုတ်ကွက် MD2 နဲ့ဖိုးတို့အတွေ့ထုတ်လို့ရေရှယ်ယာကန်ထရိုက် PSE သဘောတူစာချုပ်ကိုဒီကနေ့အီတလီစွမ်းအင်ကုမ္ပဏီ ENI ကလက်မှတ်ရေးထိုးလိုက်ပြီးသူတို့ကုမ္ပဏီအနေနဲ့မြန်မာနိုင်ငံမှာအကြီးဆုံးထုတ်လုပ်တဲ့ကုမ္ပဏီဖြစ်လာတော့မယ်လို့ကြေညာချက်ထုတ်ပြန်ပြောကြားခဲ့ပါတယ် MD2 ဟာဘင်္ဂလားပင်လယ်ကွေ့တောင်ပိုင်းရခိုင်မြေနှိမ်ချိန်ဝန်းတဲကရတနာရေနံမြေအနောက်ဘက်မှာရှိပြီးစတူယန်းပိုင်း၄000နီးပါးကျယ်ဝန်းတယ်လို့ MD4 ကတော့မုတ်တမချိန်ဝန်းတောင်ဖက်ရဲတခုရေနံမြေအနောက်ဘက်မှာရှိပြီးစတူယန်းပိုင်း2300လောက်ကြီးမားပါတယ်။ဒီလောက်ကွက်တွေမှာရှိနိုင်တဲ့ရေနံပမာဏခန့်မှန်းချက်ကိုတော့ကုမ္ပဏီကထုတ်ဖော်မပြောပါဘူး။အကျိုးအမြတ်အတွက်အီတလီကုမ္ပဏီကရခိုင်နှုန်း80ကိုရယူမှာဖြစ်ပါတယ်။အခုပူးရဲချုပ်ဆိုတဲ့စားချုပ်အရာအီတလီကုမ္ပဏီကနေအဆင့်30%ထားလှုပ်ဆောင်မှာဖြစ်ပြီးမထုတ်လုပ်ခင်မှာလေလာဆန်းစစ်ကာလ2နှစ်နဲ့တိုင်းထွာတွက်ချက်မှုတွေအတွက်6နှစ်ကြာလှုပ်ဆောင်မှာဖြစ်ပါတယ်။ ENI ကုမ္ပဏီဟာတရုတ်၊ဗီယက်နမ်နဲ့အင်ဒိုနီးရှားနိုင်ငံတွေမှာလုပ်ကိုင်နေတဲ့ကုမ္ပဏီကြီးဖြစ်ပြီးအခုမြန်မာနိုင်ငံမှာအကြီးဆုံးတူးဖော်ရေးလုပ်ငန်းအဖြစ်လာရောက်လုပ်ကိုင်တော့မှာဖြစ်ပါတယ်။မြန်မာနိုင်ငံမှာ ာဒီမိုကရေစီရဲ့ပြုပြင်ပြောင်းလဲမှုတွေလှုပ်လာခဲ့တဲ့နောက်ပိုင်းစီးပွားရေးအရအေးအယူတန်းခတ်မှုတွေရှော့ချပေးခဲ့တာမို့မြန်မာနိုင်ငံမှာလာရောက်ရင်းနှီးမှုတွေတိုးလာနေတာဖြစ်ပါတယ်ရှင်
။ထိုင်းနိုင်ငံမှာပြီးခဲ့တဲ့နှစ်စစ်တပ်ကအာဏာသိမ်းပြီးခရက်ကထုတ်ပြန်ထားတဲ့စစ်အုပ်ချုပ်ရေးကိုရုပ်သိမ်းဖို့အတွက်ဘရင်စီမံခွင့်ပြုချက်တောင်းထားပြီလို့ထိုင်းနိုင်ငံကအုပ်ချုပ်နေတဲ့စစ်ကောင်စီအကြီးအကဲကပြောကြားလိုက်ပါတယ်။စစ်အုပ်ချုပ်ရေးရုပ်မှန်မရုပ်ဘူးဆိုတာကိုဘရင်ဘူမိပြောအဘူဒီရက်ကဆုံးဖြတ်လိုက်မယ်လို့ဝန်ကြီးချုပ်ပရာယုချန်ဝချာကသတင်းတောက်တွေကိုဒီကနေ့ပြောတာပါ။ဒါပေမဲ့ဘရင်စီခွင့်တောင်းနေဆိုတာဟာလုံယုံလုံဆန်တစ်ခုအနေနဲ့လောက်တာဖြစ်ပါတယ်။ဆေးဥချုပ်ရေးပြတ်ထန်းထားတာကြောင့်စစ်တပ်မှလုံပိုင်ခွင့်အပြည့်ရှိပြီးလွတ်လပ်စွာပြောဆိုခွင့်ကိုကန့်သက်တာနိုင်ငံရေးပြိုင်ဘက်တွေကိုဖြိုခွဲတာလူငါးယောက်ထက်ပိုပြီးမဆုဝေးရတာလိုမျိုးထိန်းချုပ်မှုတွေကိုချမှတ်ထားစေဖြစ်ပါတယ်။ဆေးဥချုပ်ရေးကိုအစားထိုးမဲ့အမိန့်သက်ကိုမကြားခင်မှာကျင်ညာမယ်လို့ပြောပါတယ်ဒါပေမဲ့လည်းအဲ့ဒီမင်းဟာစစ်တပ်ကိုလုတ်ပိုင်ခွင့်အပြစ်ပေးတဲ့ဂျားကလာအခြေခံဥပဒေပုံမှန်44ပေါ်အခြေခံမှာဖြစ်ပါတယ်အစ်စ်ထုတ်ပြန်မဲ့အမိန့်ရအရက်သားတွေကိုစစ်ခုံရုံးထဲမှာဆက်ပြီးတရားစစ်ဆေးဆင်ရင်နာမှာဖြစ်တယ်လို့လည်းဝန်ကြီးချုပ်ကပြောပါတယ
်ဘေးကင်းလုံခြုံရေးအတွက်အကြီးအကျယ်စိုးရင်စရာတွေရှိနေတယ်လို့ကုလသမဂ္ဂနိုင်ငံတကာရက်ဖက်လေးချောင်းအဖွဲ့ကပြောဆိုထားတဲ့ထိုင်းလေးချောင်းလိုက်နေအပေါ်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေသာမကတရုတ်နဲ့စင်ကာပူနိုင်ငံတွေကလည်းကန့်သတ်မှုတွေလုပ်ခဲ့ကြပါတယ်။ထိုင်းနိုင်ငံရဲ့လေးချောင်းလိုင်းတွေကိုစစ်ဆေးမှုတွေမှာလုံခြုံရေးအတွက်စိုးရင်စရာရှိနေပြီးအထူးသဖြင့်လေးချောင်းလုံကလုတ်ကင်ခွင့်လက်မှတ်ထုတ်ပေးတဲ့လုံထုံးလုံနည်းတွေနဲ့ပတ်သက်နေတယ်လို့လည်း CICAO အတွေ့အကြုံရုံးက VOA ကိုပြောဆိုထားပါတယ်ရှင်။
အင်္ဂါညအတွက်နောက်ဆုံးရထားတဲ့သတင်းတွေကိုဒေါခင်မျိုးသက်နဲ့မတ်တိန်ကီထိုက်တို့ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့နောက်ဆုံးရသတင်းတွေကိုဦးစားပေးတင်ဆက်ပေးပါမယ်။အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားဆွေးနွေးနေတဲ့တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးသဘောတူညီချက်စာချုပ် NCA မူကြမ်းကိုဒီကနေ့နိုင်ငံတော်သမ္မတဦးသိန်းစိန်ရဲ့ရှေ့မောက်မှာလက်မှတ်ရေးထိုးနိုင်ခဲ့ကြပြီးတော့သမ္မတဦးသိန်းစိန်ကဒီလိုသဘောတူညီချက်တွေရရှိခဲ့တာကြောင့်ဧပြီလအတွင်းမှာ NCA ကိုလက်မှတ်ရေးထိုးနိုင်မှုမျှော်လင့်ပြီးတော့နိုင်ငံရေးဆွေးနွေးပွဲအတွက်တကားပွင့်သွားပြီဖြစ်ကြောင်းပြောဆိုလိုက်ပါတယ်။တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးဆွေးနွေးပွဲရဲ့နောက်ဆုံးအခြေအနေနဲ့နောင်ဖြစ်လာနိုင်ပွဲရှိတဲ့အလားအလာတွေကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်
။ဟုတ်ကဲ့အစိုးရရဲ့ပြည်တော်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေရဲ့တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးညှိနှိုင်းအဖွဲ့ NCCT တို့ရဲ့ခုနှစ်ကြိမ်မြောက်ဆွေးနွေးပွဲရဲ့ခုနှစ်ရက်မြောက်နေ့မှာ NCA ခေါ်တနင်္ဂနွေလုံးအပြစ်ခတ်ရက်စဲရေးစာချုပ်စရုတ်တမူကျန်းကိုသဘောတူညီချက်ရခဲ့ကြပါတယ်။ဒီကနေ့မှာတော့သဘောတူညီထားတဲ့စာချုပ်မူကျန်းကိုနှစ်ဖက်ခေါင်းဆောင်5ဦးစီကနိုင်ငံတော်သမ္မတရှေ့မောက်မှာလက်မှတ်ရေးထိုးခဲ့ကြပါတယ်။စာချုပ်မူကျန်းသဘောတူညီချက်လက်မှတ်ရေးထိုးပွဲအခမ်းအနားမှာနိုင်ငံတော်သမ္မတဦးသိန်းစိန်ကအခုလိုပြောပါတယ
်။လမ်းမှပြေးခွင့်နိုင်မှုအဓိကကိုပုံမှန်ပြောတာစစ်ဘလားကျမကျွန်တော်ဒီအချိန်မှာဒီလိုကျွန်တော်ပြေးကြတော့ဆောင်ရွက်သွားနိုင်မှာဖြစ်တယ်ပြောပြချင်တယ်အဲ့တော့ဒီအချိန်ကျွန်တော်တို့လမ်းမှပြေးခွင့်ပြရတယ်ကျွန်တော်ရှိဆက်သွားတာပေါ်လက်ကတော့မပေါ်လက်ကတော့တော့ကျွန်တော်ဟာပါဖွင့်တော့ဒီ
political dialogue ကိုနိုင်ငံရေးဆွေးနွေးပွဲကိုအချိန်များစွာယူပြီးဆွေးနွေးရမှာဖြစ်ကြောင်းနဲ့ဆွေးနွေးနေတဲ့ဂျာကာလာအတွင်းကြုံတွေ့ရတဲ့အခက်အခဲတွေပြဿနာတွေစိန်ခေါ်မှုတွေကိုအခုလိုမျက်နှာစုံကြီးညှိနှိုင်းဆွေးနွေးအပြေရှားသွားကြမယ်လို့လည်းဦးသိန်းစိန်ကထည့်သွင်းပြောဆိုခဲ့ပါတယ်။လက်ရှိတနင်္ဂနွေလုံးအပြစ်ခတ်ရက်စဲရေးဆောင်ရွက်ချက်တွေဟာတိုင်းရင်းသားစည်းလုံးညီညွတ်ရေးအတွက်တန်ဖိုးမဖြတ်နိုင်တဲ့အောင်မြင်မှုတနည်းအားဖြင့်ဒုတိယပင်လုံရဲ့အောင်ပွဲဖြစ်တယ်လို့လည်းနိုင်ငံတော်သမ္မတကပြောဆိုပါတယ်။ NCCT အဖွဲ့ခေါင်းဆောင်နိုင်ဟန်သာကတော့တနင်္ဂနွေလုံးအပြစ်ခတ်ရက်စဲရေးအတွက်လှုံ့ဆော်စရာတွေများစွာကြားရှိနေသေးကြောင်းပြောပါတယ်
။တစ်ဖက်ကလည်းတနင်္ဂနွေလုံးအပြစ်ခတ်ရက်စဲရေးသဘောတူညီချက်လက်မှတ်ရေးထိုးနိုင်ဖို့အတွက်ဒေသအချို့မှာဖြစ်ပွားနေတဲ့ပြစ်ခတ်တိုက်ခိုက်မှုများကိုရပ်တန့်ဖို့နဲ့နိုင်ငံရေးရပ်ဖြစ်ဆုံးပြင်ရှင်းဖို့သဘောတူညီမှုရအောင်ဒီမှာလို့ဆိုဖို့လိုပါတယ်တနင်္ဂနွေလို့တိခိုက်ရစေရည်ပြည်ပြဖို့လက်လက်ကြိုက်တော်ရည်အဖွဲ့အားလုံးကအတူတကွပါဝင်လက်မှတ်ရေးဖို့လိုပါတယ်ဒီအတွက်လည်းညှိနှိုင်းလို့ဆိုတော့ရသွားလို့ပါသေးတယ်
တနင်္ဂနွေလို့အပြစ်ခတ်ရစေရည်စာချုပ်စရုတ်တမူချန်းကိုအတီးပြုလက်မှတ်ရေးထိုးနိုင်ခဲ့ပေမဲ့တမ်ရော်ရဲ့ငင်းချမ်းရေးဆိုင်ရာအခြေခံမူ6ချက်နဲ့ပတ်သက်ပြီးပြပြသားသားဆွေးနွေးနိုင်တာတော့မရှိပါဘူးဒီမူ600နဲ့ပတ်သက်ပြီးတက်မတော်ကာကွယ်ရေးဦးစီးချုပ်ယုံကြည်ကဒုတိယဗိုလ်ချုပ်ကြီးမြင့်စိုးကအခုလိုပြောပါတယ်
ပ
တို့ရဲ့အဲ့ဒါတမလို့ရဲ့သူကနဲ့တော်တာရက်ဒီရဲ့၆ချက်ကိုအဲ့ဒါလိုက်နာနိုင်တယ်ဆိုတော့ထာဝရငင်းငင်းရနိုင်တယ်ဆိုတော့ကျွန်တော်တို့ဒီကနေထုတ်ပြန်တာဖြစ်တာဒါအရောကျွန်တော်တို့ကအနေနဲ့တွဲကန်လာမယ်ဘူဝါဒ၆ချက်
တမရော်ရဲ့ငင်းကြဲမှု၆ချက်ဟာနိုင်ငံတော်ကထုတ်ပြန်ထားတဲ့တည်ဆဲဥပဒေတွေကိုတိတိကျကျလိုက်နာဖို့နဲ့ဒုတာဝန်အရေးသုံးပါးနဲ့ဒီမိုကရေစီကျင့်စဉ်ရ2008ခုနှစ်ဖွဲ့စည်းပုံအရလိုက်ပါဆောင်ရွက်ဖို့ဆိုတဲ့အချက်တွေနဲ့ပတ်သက်ပြီးသဘောထားအမြင်ကိုနိုင်ဟန်တာကအခုလိုပြောပါတယ
်ဒီ SCA ဘက်မှမပါဘူးအဲ့ဒါကိုလည်းတိုင်းသားတွေဘက်ကလက်ခံလာတာမရှိပါဘူး
လက်ရှိသဘောတူညီချက်ရရှိထားတဲ့စာချုပ်မူကြမ်းပါအချက်တွေကိုနိုင်ငံတော်တမရကာကွယ်ရေးဦးစီးချုပ်တို့ပါဝင်ဖွဲ့စည်းထားတဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးဗဟိုကော်မတီ UPCC ရဲ့အတည်ပြုချက်ရယူရမှာဖြစ်တယ်လို့ NCCT ခေါ်တိုင်းသာလက်နက်ကိုင်အဖွဲ့အစည်းတွေဘက်ကလည်းဒီစာချုပ်မူကြမ်းကိုတိုင်းသာလက်နက်ကိုင်အဖွဲ့အစည်းတွေရဲ့ထိပ်သီးဆွေးနွေးပွဲကျင်းပပြီးခေါင်းဆောင်တွေရဲ့သဘောတူညီချက်ကိုထပ်မံရယူရမှာဖြစ်ပါတယ်ဒီလိုအတည်ပြုချက်ရယူပြီးတဲ့နောက်မှာတနိုင်ငံလုံးအပြည့်ခတ်ရစေးစာချုပ်ကိုအပြီးသတ်လက်မှတ်ရေးထိုးနိုင်ကြမှာဖြစ်ပါတယ်။တဆက်ထဲမှာပဲ NCCT မှာမပါဝင်တဲ့ဝမိုင်းလာရှမ်းပြည်တက်မရော်တောင်ပိုင်းနာကစတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကိုလည်းတနိုင်ငံလုံးအပြည့်ခတ်ရစေးစာချုပ်မှာပါဝင်ဖို့ညှိနှိုင်းသွားဖို့ရှိနေပါတယ်။ရှမ်းပြည်တက်မရော်တောင်ပိုင်းလိုလူသိများတဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ကပြောရေးဆိုခွင့်ရှိသူဘုံမူကြီးဆိုင်လာကတော့လက်ရှိဆွေးနွေးတာတွေကိုဗဟိုကိုပြည်လဲတင်ပြပြီးမှဆုံးဖြတ်မှာဖြစ်ကြောင်းပြောပါတယ
်။ဒီကိစ္စတွေကိုကျွန်တော်တို့ဗဟိုမှာထပ်မှပြီးတော့ညှိနှိုင်းဖို့လိုအပ်ပါတယ်။အဲကျွန်တော်တို့ရဲ့နိုင်ရည်မှုတွေနဲ့စန့်ကျင်ဘက်တစုံတရာမရှိဘူးဆိုရင်တော့ဒီအားလုံးနဲ့အတူဒီ NCA မှာလက်မှတ်ထိုးဖို့ကျွန်တော်တို့စဉ်းစားတွားကြပါလိမ့်မယ်လို့အဲ့လိုအမြင်ရှိပါတယ်။
အစိုးရနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေဟာနိုင်ငံတော်တမရဦးသိန်းစင်ခေါင်းဆောင်နဲ့အစိုးရတက်လာပြီးတဲ့နောက်2012ခုနှစ်နှစ်ကုန်ပိုင်းမှာငြိမ်းချမ်းရေးဆွေးနွေးခဲ့ရာက2013ခုနှစ်နိုဝင်ဘာလမှာ UPWC နဲ့ NCCT တို့စတင်ဆွေးနွေးခဲ့ပါတယ် UPWC နဲ့ NCCT တို့အကြားမှာပြည်ရင်းပြည်ပမှာအလွတ်တဘော22ကြိမ်နဲ့တရားဝင်9ကြိမ်ဆွေးနွေးပြီးတဲ့နောက်နောက်ဆုံးမူကြမ်းကိုအတည်ပြုခဲ့တာဖြစ်ပါတယ်ဒီလိုအပြစ်ခတ်ရစဲရေးစာချုပ်မူကြမ်းဆွေးနွေးနေတဲ့တစ်ချိန်တည်းမှာတော့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အတွင်းတွေမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေစေဖြစ်ပါတယ
်။ခုမိုးစောတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒီသတင်းတစ်ပုဒ်တင်ပြပေးချင်တာကတော့တရုတ်နိုင်ငံကနေဥဆောင်မဲ့အာရှဖွံ့ဖြိုးရေးရင်းနှီးမြှုပ်နှံမှုဘဏ်AIIB မှာမြန်မာနိုင်ငံကအဖွဲ့ဝင်ထားပြီးဖြစ်ပါတယ်။ဖွံ့ဖြိုးရေးလုပ်ငန်းတွေအတော်လေးလိုအပ်နေတဲ့မြန်မာနိုင်ငံအတွက်အကျိုးရှိနိုင်တာမို့အခုလိုမျိုးအဖွဲ့ဝင်ရတာဖြစ်တယ်လို့သမရရဲ့စီးပွားရေးအကြံပေးကပြောပါတယ်။တရုတ်နိုင်ငံကဦးဆောင်မဲ့ AIIB ဘဏ်ကတော့အဖွဲ့ဝင်တွေကိုဒီကနေ့မတ်လကုန်နောက်ဆုံးထားပြီးခေါ်ယူထားတာမှာတော့အမေရိကန်နဲ့ဂျပန်တို့ကပါဝင်ခြင်းမရှိသေးပါဘူး။အခြေအနေအသေးစိတ်ကိုတော့မတ်သိန်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။တရုတ်နိုင်ငံကဥဆောင်ပြီးဒေါ်လာတန်ထောင်ပေါင်းများစွာမတည်မဲအာရှဖွံ့ဖြိုးရေးရင်းနှီးမြှုပ်နှံမှုဘဏ် AIIB မှအဖွဲ့ဝင်တွေအဖြစ်မြန်မာအပါအဝင်အာဆီယံနိုင်ငံတွေနောက်ရုရှားနဲ့အနောက်နိုင်ငံတွေစုစုပေါင်းနိုင်ငံပေါင်း40ကျော်အမည်စင်းထည့်ဝင်ထားပြီးဖြစ်ပါတယ်။ဒါ့ပြင်လို့လည်းအမေရိကန်ပြည်ထောင်စုနဲ့ဂျပန်တို့ကတော့တရုတ်ကဥဆောင်မဲ့ AIIB မှမပါဝင်သေးပါဘူး။မြန်မာနိုင်ငံကတော့အဖွဲ့ဝင်အဖြစ်ပါဝင်နေပြီလို့မြန်မာသမရရဲ့စီးပွားရေးအကြံပေးစီးပွားရေးပညာရှင်ဒေါက်တာဇော်ဦးကအခုလိုပြောပါတယ
်ကျွန်တော်မြန်မာနိုင်ငံကဒီအာဆီယံနိုင်ငံနေအလားတူပဲအဖွဲ့ဝင်ဖြစ်နေပါပြီသူပမာအချိန်ရှိွေးတော့သူတို့စခေါ်နေပါပြီအဓိကတော့သူကအခြေခံဆောက်ဦးတွေဒီဆောက်တဲ့လုပ်ငန်းတွေမှာဒီသက်သာတဲ့ဒုနုံနိုင်ငံကြီးကိုစီစဉ်ထားတဲ့ဒီပန်းဖြစ်ပါတယ်ဒီအဓိကတော့သူကခြေကံဆောက်လေဆောက်လေလုပ်ငန်းကိုပို့ပြီးတော့ဒီအာယုံဆိုင်ပြီးတော့တုံးမဲ့ဒါအထူးပြုထားတဲ့ပြည်သက်ပန်းတစ်ခုနေနဲ့သူတို့ထူထောင်တာဖြစ်ပါတယ
်တရုတ်နိုင်ငံကဥဆောင်မဲ့အာရှဖွံ့ဖြိုးရေးရင်းနှီးမြှုပ်နှံမှုပန်းဟာဒေတာရင်းမှာအရေးပါတဲ့ဘဏ်တစ်ခုဖြစ်လာနိုင်ပြီးဒေတာရင်းဖွံ့ဖြိုးရေးကိုဦးစားပေးနိုင်တာကြောင့်မြန်မာနိုင်ငံအနေနဲ့အဖွဲ့ဝင်ခဲ့တာလို့စီးပွားရေးပညာရှင်ဒေါက်တာဇော်ဦးကပြောပါတယ
်သူတို့မြန်မာနိုင်ငံကလည်းဒီခြေကံဆောက်လေဆောက်လုပ်တဲ့ကိစ္စတွေမှာဒါများဒီလိုအပ်နေတဲ့နိုင်ငံတစ်ခုလည်းဖြစ်တယ်ပြီးတော့ကျွန်တော်တို့ဒီအခြေတော်အာရှနိုင်ငံတွေကြားမှာကြည့်မယ်ဆိုရင်လည်းဒီပေါ်တူဂီနေသားရအခြေတော်အာရှဘောအခြေအာရှဘောနောက်ပြီးတော့တောင်အာရှဒီဒေသကြီးတွေနဲ့ပါဆက်ဆက်နေတဲ့နိုင်ငံတစ်ခုဖြစ်တဲ့အတွက်ကြောင့်အထူးသဖြင့်နမဆက်စည်ရေးနဲ့တခြားပို့ဆောင်ရေး လုပ်ငန်းတွေမှာအချက်ချကြတဲ့နိုင်ငံတစ်ခုဖြစ်တာဖြစ်ပါတယ်အဲ့ဒါကြောင့်မလို့ဒီ AIB ရဲ့ဟိုဥစားပေးစင်စားခံရမယ့်နိုင်ငံတွေထဲမှာမနိုင်ငံဟာလည်းတခုပါဝင်ဖြစ်နိုင်မယ်လို့ယူဆလို့ရပါတယ
်လက်ရှိမှာလည်းမြန်မာနိုင်ငံရဲ့ဖွံ့ဖြိုးရေးအတွက်ကမ္ဘာ့ဘဏ်အရှဖွံ့ဖြိုးရေးဘဏ်နဲ့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့တို့ကချင်းငွေတွေပေးနေတာပါဒါပေမဲ့လည်းလိုသလောက်ချင်းငွေရရှိရေးအတွက်တခြားဖွံ့ဖြိုးဆဲနိုင်ငံတွေနဲ့ရှင်ပြိုင်နေရတဲ့အခြေအနေမှာရှိနေတာပါအခုလိုတရုတ်ကဥဆောင်မဲ့ AIIB အကောင့်အထည်ပေါ်လာရင်တော့မြန်မာနိုင်ငံအတွက်ရွေးချယ်စရာပိုပြီးတော့ရှိလာတဲ့အနေအထားဖြစ်တယ်လို့လည်းသမရရဲ့စီးပွားရေးအကြံပေးတဦးဖြစ်သူဒေါက်တာအောင်ထွန်းသက်ကပြောပါတယ်
ကျော်လို့လေဟိုဒီ world bank အနေနဲ့ကတော့ဟိုနော်ဟိုကိုလိုချင်တဲ့ဟာဟို project တွေကတော့ရှိရတာပဲရှိရတဲ့ခါမှာလုံလောက်တယ်မလုံလောက်တယ်ဆိုကိုလိုချင်တဲ့ပုံမှာမူတည်ဆိုသူကလည်းဒါဟိုဒီ world အနေနဲ့ဟိုဟာဖြစ်တယ်ဟို economic viable ဖြစ်တယ်လို့အတိုင်းရှိတယ်ဆိုတော့သူကလည်းရှိရတယ် IMF လည်းဒီလိုပါပဲ ADB လည်းခါလို့ကြီးနေရဆိုတော့ဟိုဒီ regional bank တွေကရှိရတော့မဆောင်ပါဘူးနော်ဒီ infrastructure တွေရှိနေအဲ့တော့ဟိုဒီ choice ကြရင်ချိုးစီနည်းနည်းရလို့ရတာပေါ့အဲဒီတစ်ခုကမဟုတ်ဘဲနဲ့နောက်ချိုးကြရင်လည်းကိုယ့်တဲ့ပူကောင်းတာပေါ့နော်အဲ့လိုပဲစဉ်းစားတာပ
ါအခုအစ်စ်ထွက်ပေါ်လာဖို့ရှိတဲ့အာရှဖွံ့ဖြိုးရေးရင်းနှီးမြှုပ်နှံမှုဘဏ် AIIB ကနေမြန်မာနိုင်ငံအတွက်လိုအပ်တဲ့အခြေခံအဆောက်အဦတည်ဆောက်ရေးဆိုင်ရာချင်းငွေတွေကိုအတွုံးနှုံးနည်းနည်းနဲ့ရနိုင်မယ်လို့လည်းမျှော်လင့်ထားကြပါတယ်2012ခုနှစ်ကထုတ်ပြန်တဲ့ကမ္ဘာ့ဘဏ်ရဲ့အစဉ်ခံစားတဲ့အရာဆိုရင်တော့လမ်းပန်းဆက်သွယ်ရေးနဲ့သယ်ယူပို့ဆောင်ရေးမှာမြန်မာနိုင်ငံဟာအတော်လေးအခြေအနေဆိုးနေတာဖြစ်ပါတယ်။ကမ္ဘာ့ဘဏ်ကသတ်မှတ်တဲ့လမ်းပန်းဆက်သွယ်ရေးနဲ့သယ်ယူပို့ဆောင်ရေးအစဉ်သတ်မှတ်ချက်အရကမ္ဘာ့နိုင်ငံပေါင်း155နိုင်ငံထဲမှာမြန်မာနိုင်ငံကအဆင့်133မှာရှိနေတာဖြစ်ပါတယ်ရှင
်။မတ်သိန်ဂီထိုင်းစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ကချင်ပြည်နယ်ဘက်ကမြေပြိုကျတဲ့သတင်းကိုမတင်ပြခင်မှာအမျိုးသားပညာရေးဥပဒေကိုစန့်ခြင်းကန့်ကွက်တဲ့ចောင်းသားတပည့်ရဲ့နောက်ဆုံးရအခြေအနေတင်ပြပေးခြင်းပါတယ်။ဒီမိုကရေစီပညာရေးလှုပ်ရှားမှုဥဆောင်တပည့်ကိုအားပေးကူညီခဲ့တဲ့မင်းညံမျိုးက1988ခုနှစ်အထက်ပမာပြည်ဘက်ကသားများအဖွဲ့ချုပ်ဥက္ကဋ္ဌဟောင်းကိုတန့်စင်ကိုအာဏာပိုင်တွေဘက်ကဆွေးနွေးမယ်ဆိုပြီးတော့ခေါ်ယူခဲ့ပြီးတဲ့နောက်မှာတော့ကိုတန့်စင်ကိုပုံမှန်905နိုင်ငံတော်အကြီးညိုပြက်စီမှုအပါအဝင်ပုံမှန်၃ခုနဲ့တရားဆွဲဆိုလိုက်ပါတယ်။အဲဒီနောက်မှာတော့သူ့ကိုမြင်းညံထောင်ကိုပေးပို့ပြီးတော့ဒီဖန်စီထိမ့်သိမ့်လိုက်ပါတယ်။သတင်းအပြည့်အစုံကိုတော့မရေးမာကတင်ပြပေးထားပါတယ်ရှင်
။ပြီးခဲ့တဲ့မတ်လ28ရက်နေ့တုန်းကတော့ဖန်စီခံနိုင်ရတဲ့ចောင်းသားတွေပြန်လွတ်ပေးရေးတောင်းဆိုဖို့လူစုနေစင်မှာပဲအာဏာပိုင်တွေကမြင်းညံမျိုးကចောင်းသားနဲ့အရက်သားတချို့ကိုအကြမ်းဖက်တမ်းဖန်စီခဲ့တာပါ။မြင်းညံဒီဂရီကောလိပ်ကចောင်းသား2ဦးပါဝင်5ဦးကိုတော့ပုံမှန်3ဦးနဲ့တရားဆွဲဆိုပြီးမြင်းညံထောင်ကိုချက်ချင်းပို့ခဲ့ပါတယ်။မတ်လ30ရက်နေ့တုန်းကတော့အထက်ပမာပြည်ဘက်ကသားဥက္ကဋ္ဌဟောင်းကိုတက်စင်ကိုစစ်ဆေးစရာရှိတယ်ဆိုပြီးလက်ထိတ်ခတ်ဖန်စီခဲ့ကြောင်းမြင်းညံမျိုးကဒေသခံတဦးကပြောပါတယ
်။ရဲစခန်းကခဏခေါ်လိုက်တာလေ။အဲမတ်တရဲစကံကခဏခေါ်တဲ့အချိန်မှာဒီကြွတွေ့ရင်လည်းလည်းတစ်ခါဖန်ထားလိုက်တာအဲကြွအခုကတော့ကြွ143 155ခါပြီ
ကျောင်းသားတွေရဲ့တပိတ်ကိုဝိုင်းဝန်းကူညီခဲ့ပြီးပါဝင်ခဲ့တဲ့ကိုတန့်စင်ဟာ1988ခုနှစ်ကဆေးသက်ကတော့နောက်ဆုံးနှစ်ကျောင်းသားဖြစ်ပြီးနှစ်ရှည်ထောင်နှံများချမှတ်ခံခဲ့ရသူဖြစ်ပါတယ်ပြန်လည်လွတ်မြောက်လာပြီးတဲ့အချိန်မှာတော့သူ့ကိုကျောင်းတက်ခွင့်မပေးတော့ပါဘူးအခုအမျိုးသားပညာရေးဥပဒေပြင်ဆင်ရေးလှုပ်ရှားမှုတွေမှာသူဟာတက်ကြွစွာပါဝင်ခဲ့တာကြောင့်အခုလိုမျိုးဖမ်းဆီးခံရတာဖြစ်နိုင်တယ်လို့လည်းမျိုးကန်တွေကဆိုပါတယ်ကျောင်းသားတွေကိုပြန်လွတ်ပေးဖို့အတွက်တောင်းဆိုဆန္ဒပြခြင်းဟာစူပူအောင်လှုပ်ဆော်တာမဟုတ်ကြောင်းပုံမှန်တွေဟာပြင်းထန်လွန်းနေဆိုပြီးမျိုးကန်တွေကဆိုပါတယ
်28နှစ်မြောက်ကျောင်းသားတွေအပြင်ကိုမထွက်ရဘူးကျောင်းသားတွေကဘယ်လိုကမလမ်းမပေါ်တက်ပြီးဒီသူတို့လာကြတော့ကျူးကျော်တန်လေးတိုင်ရင်တိုင်လာပဲရှိတယ်။လမ်းကမရှောက်ဘူးကြီး။အဲဘေးမှာရှိတဲ့ဒီမှာလည်းလမ်းလျှောက်တာလည်းမပါဝင်းရဲနယ်လို့ပဲပြောလို့မရသေးဘူးပေါ့နော်။ငါကသာဝင်းကြီးအောင်လို့ကျွန်တော်ကဒီနေကုန်းပြောတာစကားပြောတာဘာမှမရှိဘူးပေါ့
။ဘကတာခေါင်းဆောင်ကိုနန္ဒဆင်အောင်ရဲ့ဖခင်လည်းဖြစ်ရှေ့နေတူဦးလည်းဖြစ်တဲ့ဦးသေးကတော့အမျိုးသားပညာရေးဥပဒေပြင်ဆင်ရေးလှုပ်ဆောင်နေတဲ့ကျောင်းသားတွေကိုအခုလိုမျိုးလိုက်လံဖမ်းဆီးနေတာဟာပြန်လည်တင့်မြတ်ရေးကိုဥမတီပဲချိန်မုံးလို့တဲ့သဘောတဘာဝတွေကိုသာအစိုးရဘက်ကလှုပ်ဆောင်နေတယ်ဆိုပြီးဝေဖန်ပြောဆိုလိုက်ပါတယ်
။ဒါကျောင်းသားတွေကရာဇဝင်လည်းမတိုက်ခိုက်ပါဘူးသူတို့ကဒီအမျိုးသားပညာရေးဥပဒေပြင်ရုံတက်တက်ပါပဲ။ဒါဒီနေ့ဒီလိုအဲ့စိတ်ကပဲရှိပါတ
ယ်အမျိုးသားပညာရေးဥပဒေပြင်ဆင်ပြောင်းလဲရေးကျောင်းသားလှုပ်ရှားမှုတွေကြောင့်လက်ရှိတာဝန်ချင်းထောင်မှာလူ80ဦးထိမ့်သိမ်းခံရရသလိုမြင့်ကြံထောင်မှာလည်း6ဦးထိမ့်သိမ်းခံရပါတယ်ဒ Dabin, Leveramio ma, Pansi Kayabi, Amagane, Pialola, Setta Uhale, Poma Tongune, Tiasso, Canayadalu, Eari Dine, Dine Binet, Chomale, Poma Sashitine, Jonariga, Tiasso, Kayamuri, Shinidaba, Dabin, Jonalo Shamugo, Toka, Abbe Durigule, Piape Muri, Shinibare. Dietwe, American Nanga Bawi, Nangaga, Luque, Loshani Duriga, John Arigo, Pianlo Pivo Dread, Downso Nidalo, Piringa Ludu achieved you for a city net. Tetra Losha Durigale, John Ari Poma, a champion named Ninga Murigo, Kangwe Shoshani Javare, Dabjin, John Ari, and Yazo Pianlo Pivo will let Downso Nijavare. Nyama Soya Pianjai when you tanagaro. Don't say John Ari, media the marine, and you the me and your tongue are they go. Sissy, Mimi and Pippi and look big every pitch out in your tavarish.
Mary Martin Pia big it up, Chiparish. View American, the Yem Yamaba season ago, Nasi near up, Chipare. Sabiro Kachin de Dabaga, Mipu Jamu Chinigo, Timpia Pijamare. Kachin Bine Pagan de Dabama, Manedonga, Mipu Jamu Pikebare. Lukoya de Somido, Lumia Pia Tanya Yashigebare. ဒီနေ့ထဲမှာကချင်ပြည်နယ်ဖားကန်ဘက်မှာတုံးကျင်အထိမြေပြိုကျမှုတွေဖြစ်ခဲ့ပြီးတော့လူဟာရကနန်းလောက်တည်ဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ကုညီကဲဆဲရဲ့လုပ်ငန်းအခြေအနေနဲ့အတူသတင်းပြေဆုံးကိုတော့ VOA မနေ့ကပြိုကျမှုမှာရုပ်အလောင်းကိုလောင်းရှာဖွေတွေ့ရှိခဲ့ပြီးတန်ရာရသူနှစ်ဦးရှိတယ်လို့အစိုးရကထုတ်ပြန်ထားပါတယ်။ဒေသခံတွေဘက်ကတော့လူအယောက်30နီးပါးတည်ဆုံးနိုင်တယ်လို့ပြောဆိုထားပါတယ်။ဒီအပေါ်မှာဒေသခံအချို့ကအစိုးရအနေနဲ့စွန့်ပြစ်မြေပုံပြိုကျမှုမှာစနစ်တကျကယ်ဆယ်ရှာဖွေရေးလုံဆောင်မှုတွေမလုံဆောင်ခဲ့တာကြောင့်တည်ဆုံးခဲ့သူစရင်ကိုတိကျစွာမထုတ်ပြန်နိုင်ပဲလက်တွေ့အ
န်ဒေတာကန်တူဖြစ်တဲ့ဦးထွန်းကြီးကအခုလိုပြောပါတယ်
ကိုရောက်ဆေးရောအလုံးပေါ်လာတဲ့အခါမှာစက်မတူဘူးကွာရေကြီးပြိုပြီးဆိုကြရကကုမ္ပဏီကနေပြီးတော့လုံးဝပြန်မပေါ်တော့အကောင်ဆင်းရင်းပြတ်လိုက်ပြန်ပေါ်ရင်သူတို့ဇလန်းရှုပ်မယ်နောက်ဒီကအနာပိုင်းတွေကပြဿနာတက်ဘာလို့လဲဆိုသူတို့ခွင့်ပြုပေးထားတာကုမ္ပဏီဆိုတာကတော့သူတို့ဥပဒေပေးမယ်သူတို့ခွင့်ပြုပေးအောင်လုပ်မယ်ပြီးရင်သွားပြစ်မယ်ပြိုတဲ့အပေါ်မှာသူတို့လည်းမယော်ဘူးလေအဲ့ဒီကကြတော့ပြိုတဲ့အခါတိုင်းမှာသူတို့ကမြေစာတွေကိုပြန်မပေါ်ဘူးဒီတိုင်းနဲ့ထားထားပြီးတော့အဲ့ဒီအပေါ်မှာထပ်ပို့လိုက်တယ
်ဒီလိုသုံးချိန်တိုင်းတိုင်းစွန့်ပစ်မြေပြိုချခဲ့တာနဲ့ပတ်သက်ပြီးမြေစာပုံစွန့်ပစ်နီးစနစ်ကိုပြန်လည်ပြုပြင်ဖို့လှုပ်ဆောင်နေတယ်လို့ဖားကန့်အုပ်ချုပ်ရေးမှူးဦးတင်ဆွေမြင့်ကပြောပါတယ်မြေစာဝုံပြိုချမှုမှာရေမဆေးကြောက်သမားတွေအနေနဲ့အန္တရာယ်အရာတားမြစ်ထားတဲ့နေရာတွေမှာအသက်ဆွန့်ရှာဖွေမှုတွေကြောင့်ဒီလိုမလိုလားအပ်မှုတွေဖြစ်နေရတယ်လို့လည်းသူကပြောပါတယ်
ကျွန်တော်ခုအဖွဲ့နဲ့ပေါ့အဖွဲ့နဲ့ကျွန်တော်တို့စီစစ်ပြီးတော့ကျွန်တော်တို့ကွန်ရှင်မြေစာဝုံပြိုနိုင်တဲ့လက္ခဏာရှိတဲ့ဟာတွေကိုကျွန်တော်တို့အရန်သားတွေပြုလုပ်ပြီးတော့အဲ့ဒီမှာရေမဆေးတွေပုံဝန်နိုင်အောင်ကျွန်တော်တို့ကပညာရက်တွေထုတ်ပြီးဆောင်ရွက်ဖို့လို့စီစဉ်ထားတယ်ဗျအခုကျွန်တော်တို့မြေစာဝုံပြိုတယ်ပြူလည်းနေရပြူရာကြီးတည်တဲ့တန်းကိုဘေးမှာသက်ဆန်ဆန်များရှာနေတဲ့လူတွေကလည်းအများကြီးဗျ
။ဖားကန့်ဒေတာမှာစွန့်ပစ်မြေစာပုံပြိုချမှုကြောင့်လူသေးဆုံးမှုတွေမကြာခဏဖြစ်လေရှိပြီး2009ခုနှစ်ကမြေပြိုမှုကြောင့်လူ20နီးပါးသေးဆုံးခဲ့ရပါတယ်2010ခုနှစ်မှာတော့မြေစာပုံပြိုချမှုကြောင့်လူ50နီးပါးသေဆုံးခဲ့ရပူပါတယ်ဒီလိုသေဆုံးမှုတွေမှာအစိုးရထုတ်ပြန်မှုနဲ့ဒေသခံတွေပြောဆိုမှုမှာကွဲလွဲလျက်ရှိပါတယ်စွန့်ပစ်မြေပုံပြိုချမှုတွေဟာဒီနှစ်ဇန်နဝါရီလမှာတစ်ချိန်မတ်လမှာတစ်ချိန်ဒီလမေ30မှာတစ်ချိန်စုစုပေါင်း3ချိန်ဖြစ်ပွားခဲ့ပါတယ်ဒီလိုဖြစ်ပွားခဲ့တဲ့3ချိန်အတွင်းမှာလူပေါင်း15ဦးထက်မနည်းသေဆုံးခဲ့ကြောင်းအစိုးရဘက်ကထုတ်ပြန်ထားပြီးဒေသခံတွေဘက်ကတော့လူပေါင်းရာခဏန်းနီးပါးသေဆုံးခဲ့တယ်လို့ပြောဆိုကြပါတယ်ရှင
် VOA မြန်မာပိုင်းရဲ့သတင်းတော့မမေခါသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်အင်္ဂါညပိုင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲဒီဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့အင်္ဂါနေ့ညတည်းလေးလိုက်အစီအစဉ်နဲ့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။
ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။